ဖူပါကားကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုမြတ်တန်ပေးဝေခြင်းမိမိတို့အတွက်ဒီကုသိုလ်ကောင်းမှုတွေဟာနိဗ္ဗာန်ရောက်ကြောင်းအထောက်အပံ့ဖြစ်ပါစေဆိုပြီးနိဗ္ဗာန်ဆင်ညွတ်ပြီးတော့ရေစက်ချမှုပြုလုပ်ခြင်းဒီကိစ္စနှစ်ရက်ကိုမဆောင်ရွက်မီမှာအနုမောဒနာတရားနာယူကြရအောင်ယနေ့သာသနာတော်နှစ်2552ခုနှစ်ကောဇာတက်တဲ့1380ပြည့်နှစ်ဝါကောင်လာဇန်၄ရက်ခရစ်နှစ်2008ခုနှစ်ဩဂုတ်လ5ရက်အင်္ဂါနေ့မှာစကိုင်းတောင်မြို့မြတ်စကြာကျောင်းတိုက်သို့လာရောက်ပြီးတော့၄နှစ်မြောက်၄ချိန်မြောက်ဖြစ်တဲ့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့စက်မှုနှစ်မှာနေထိုင်ကြတဲ့ဦးမြင့်ဆွေဒေါ်ဆွေဆွေဝင်းမိသားစုဖြစ်ပါတယ်အကြောင်းရင်းခန္ဓာကဥမြင့်စွေရဲ့54နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့သကိုင်းတောင်ရုံမြတ်စွာဘုရားကျောင်းတိုက်ရှိတန်ဃာတော်200ကျော်တို့အား220ကျော်တို့အားအာယုံခါမှာကြာဆန်းကျော်ဆွမ်းများဆက်ကပ်လှူဒန်းခြင်းနေ့လယ်ခါမှာမွန်မြတ်တော်ခဲဝယ်ဘောဇင်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြရတယ်ဓမ္မပူဇာအဖြစ်နဲ့ပူမမာတင်သင်္ကန်းတွေ့ဆုံတစ်စုံကိုလည်းပဲလှူဒန်းကြတယ်။မြတ်စွာဘုရားကျောင်းတိုက်စာကြည့်ရတဲ့အတွက်လိုအပ်နေတဲ့စာဥစ္စာရန်များကိုဓမ္မစီရီတည်တည်အနေအချင်းပူဇော်တော်အပြင်နဝကမ္မဝတ္ထုငွေ3သိန်းချက်ကိုလည်းပဲလှူဒန်းကြတယ်။ဓမ္မမိတ်ဆွေများကလည်းပဲဝိုင်းဝန်းပြီးတော့ဓမ္မပူဇာဖြစ်နေဥရွှေနီတော်ဤမိသားစုကနဝကမ္မ5000ချက်ဥနေဝင်စုဤပညာတက္ကသိုလ်မကွေးကနဝကမ္မ5000ချက်ဥမြင့်ကျော်တော်တီတီဝင်းစိမ်မန်းချစ်သူလက်ဖက်ရည်ဆိုင်မိသားစုက5000ချက်ဒေါ်ရည်တန်တမိမညုံညုံမိသားစုက5000ချက်ကိုစိုးခိုင်မချူမိသားစုက5000ချက်ဥကျော်လှဒေါ်တန်းကြည်မိသားစုက3000ချက်ဒေါ်ခွဲထော်မိသားစုက2000ချက်ဥခွေဒေါ်တန်းကြည်မိသားစုက5000ချက်တကမာကြီးတော်မြတ်ရှင်မန္တလေးမလွန်ရက်က1000ကျပ်ဆိုပြီးတော့ကုသိုလ်ကောင်းမှုပြုပတ်ခြင်းနဲ့ဝိုင်းဝန်းပြီးတော့ပြုလုပ်ကြပါတယ်အဲ့တော့ယနေ့ဘုန်းကြီးကဥမြင့်စွေရဲ့မွေးနေ့54နှစ်ပြည့်မွေးနေ့မင်္ဂလာမှာအနုမောဒနာတရားအနေနဲ့ဗာတရားဟောကြားပေးမလဲဆိုတော့ဒီပံပြိုတော်လက်ဆိုပြီးတော့ကြပြဆန်းဆန်းပဲနာမည်ပေးလိုက်မယ်ပေါ့ပံပြိုသောလက်ဆိုတာဘာကိုဒိဋ္ဌိပြောတာလဲလို့မေးလို့ရှိရင်ဥယျာဉ်မှုတယောက်ကဲ့သို့ပဲမိဘတွေဖြစ်နေလို့ရှိရင်လည်းပဲသာသမီတွေဘယ်လိုပြုစုရမလဲကြီးပွားတိုးတက်အောင်ပိစုံပံမာယောတန်တရာမာယောနောက်ဆုံးနိဗ္ဗာန်ရတဲ့အထိဘယ်လိုပြုစုပေးရမလဲဆိုတဲ့ဒီလိုဒိဋ္ဌိကိုပြပါတယ်ဒါကိုပဲဘုန်းကြီးကပံပြိုသောလက်ဥယျာဉ်တစ်ခုမှာပန်းဆိုင်နေတဲ့ဥယျာဉ်မှုဆိုတာပံပြိုတော်လက်လို့ခေစကားအနေနဲ့ပြောကြတယ်ဒီကောင်းစီနဲ့ပဲဘုန်းကြီးကဟောပေးပါမယ်နောက်ပြီးတော့မိမိတို့မှာတူတွေတူမတွေရှိတယ်အလုံသမားတွေရှိတယ်ဆိုရင်လည်းပဲသူတို့ကိုဘယ်လိုကုသိုလ်ရအောင်သူတို့ဘဝမှာကုသိုလ်စိတ်ကလေးတွေနဲ့တန်ត្រာနိဗ္ဗာန်အထိရောက်အောင်ငါဘယ်လိုလုပ်ပေးမလဲဆိုပြီးပြုစုပြောထောင်တဲ့ဤကိုပြတဲ့တရားပါပဲဘုန်းကြီးတို့စာပေမှာလည်းပဲကျောင်းတိုက်တွေမှာလည်းပဲဒီတိုင်းပါပဲတပိတံဃာတွေမွေးထားတယ်မွေးထားပြီးတော့ပညာလေးဘွဲ့ဒီဂရီလေးရယူသင်ပေးယုံနဲ့ဆရာသမားတွေမှာမလုံလောက်ပါဘူးမိဘတွေလည်းပဲသားသမီးတယောက်ကိုမွေးထားတယ်အတန်းပညာလေးတက်ယုံသူကသူစီးပွားရေးလေးစာဝတ်နေရည်လေးပြေလည်ယုံနဲ့ပြုစုပြိုးထောင်ယုံနဲ့မြတ်စွာဘုရားရဲ့အလိုကြမပြေသေးပါဘူးဒါတွေဟာလှုပ်တော့လှုပ်ရမယ်သို့တော့ဒါတွေနဲ့တင်းတင်းရောင်ရဲမနေနဲ့ဒီလိုဆိုလိုတာပါအဲ့တော့မိဘတွေကလည်းပဲသာသမီတွေနိဗ္ဗာန်ရတဲ့အထိပိစုံပံဘဝမှာရောတန်ត្រာဘဝမှာရောငါတို့ဘလို့တိုးတက်အောင်ပြုလုပ်ပေးရမလဲဒီနည်းကိုပြတဲ့တရားလို့ဒီလိုပြောရင်ရပါတယ်ဘုန်းကြီးတို့လည်းပဲတန်ခါတွေကိုမွေးမြူပြီးတော့အနာဂတ်သာသနာအတွက်စာချတဲ့ပုဂ္ဂိုလ်တွေတရားပြတဲ့ပုဂ္ဂိုလ်တွေသာသနာတော်ကြီးအဆက်ပြတ်မသွားအောင်မြတ်စွာဘုရားရဲ့ပိဋကတ်တော်တွေကိုလက်ရှင်ကမ်းပြီးတော့ဒိဗေတွေတခါတရံမှာကွန်ပျူတာနဲ့မလုံလောက်ပါဘူးကွန်ပျူတာထဲမှာမပါတဲ့အဓိပ္ပာယ်တွေကွန်ပျူတာကမသိနိုင်တဲ့အဓိပ္ပာယ်တွေမှာတန်ဃာတော်ရှင်မြတ်တည်းရဲ့နှလုံးသားအုံနောက်ထဲမှာအများကြီးရှိပါတယ်ကွန်ပျူတာနဲ့တာပိတကက်ကျွမ်းကျင်တယ်ဆိုရင်နိုင်ငံခြားကပ တိရီလင်ငါတို့ထိုင်းတို့ကမ္ဘောဒီးယားတို့ဒီယန်တို့တွေပို့ပြီးတော့ကွန်ပျူတာကျွမ်းကျင်တဲ့အတွက်သူတို့ကပို့ပြီးတော့စာပေတွေတက်ရမှာသို့တော့မြန်မာနိုင်ငံယန်တို့တွေစာပေပညာရမှာပိဋကတ်ရမှာပို့ပြီးတော့သာတာဒါပါဖြစ်လို့လေကျန်းရင်းတွေပါတွေကိုစာပေရဲ့အဓိပ္ပာယ်ယူဆတွေကိုကွန်ပျူတာမသိနိုင်တဲ့အဓိပ္ပာယ်တွေကိုမြန်မာနိုင်ငံကယန်တို့တွေအုံနောက်ထဲနှလုံးသားထဲမှာသိထားတဲ့အတွက်သင်ကြားနေတဲ့အတွက်ဒါတွေပို့ပြီးတော့စွန်အားပြည့်နေပါတယ်အဲ့တော့ဒီလိုဉာဏ်တော်တွေကလည်းပဲစာသင်တိုက်တွေထောင်ပြီးတော့တပည့်တွေကိုပွဲတိကတိရယုံနဲ့လှုပ်ပေးယုံနဲ့မလုံလောက်ပါဘူးတပည့်တန်ခါတွေပွဲတိကတိရပြီးတော့ပစ္စည်းလေးပါးလေးနဲ့ကြောင်ကောင်းကောင်းနေယုံနဲ့အစာတောက်လေးတွေကောင်းကောင်းစားရယုံနဲ့ဒါကြည်နဲ့မနေသင့်ပါဘူးပစ္စုပန်တန်တရာမှာအမျိုးဘာသာသာသနာကျိုးကိုဆောင်ရွက်ပြီးတော့ဆောင်ရွက်ခြင်းနဲ့စေတနာတန်တဲ့နဲ့နိဗ္ဗာန်ရောက်တဲ့အထိကြီးပွားတိုးတက်အောင်လှုပ်ပေးနိုင်မှဒါတွေဟာစစ်မှန်တဲ့ပံပြိုးသောလက်အစစ်မှန်ပိုင်ရှင်တွေဖြစ်တယ်ဆိုတာကိုဘုန်းကြီးကသိစေခြင်းလို့ဒီတရားကိုခုခေတ်မှာသုံးနေတဲ့ဇာကားနဲ့ပဲပံပြိုးသောလက်ဆိုတဲ့နာမည်နဲ့နုမောဒနာတရားတစ်ပုဒ်ဟောပေးပါမယ်ဒီတရားကိုဟောတဲ့အခါမှာဘုန်းကြီးတို့တောင်မြို့မာကနုံဆရာတော်ဘုရားကြီးရေးခဲ့တယ်လို့ဒီလိုပြောသမှတ်ပြုကြတယ်ခုအတိကျပဲဆရာတော်ရေးတာလဲဆိုတာလဲဘုန်းကြီးပြန်ပြီးတော့စုံတော့စုံစမ်းနေတယ်ခုလောလောဆယ်တော့တောင်မြို့မာကနုံဆရာတော်ဘုရားကြီးဆုံးမခဲ့တဲ့တရားလေးကိုပဲဘုန်းကြီးအခြေခံပြီးတော့ဆုံးမကြပြလင်္ကာလေးကိုပဲအခြေခံပြီးတော့ဒီတရားကိုနုမောဒနာတရားဖြစ်နဲ့ဟောကြားပေးပါမယ်အဲ့တော့ဆရာတော်ဘုရားကြီးကဘယ်လိုမိန့်ကြားခဲ့တယ်လဲဆိုတော့ဘယ်လိုရေးသားခဲ့တယ်လဲဆိုတော့လူတယောက်တိုးပွားတိကျက်ကြီးပွားတိုးတက်ခြင်းလို့ရှိရင်မျိုးသားတယောက်မျိုးသမီးတယောက်ကြည်ပွားတိုးတက်ခြင်းတန်ဃာတော်ရှင်မြတ်တွေသီလရှင်ဆရာလေးတွေလည်းပဲကြည်ပွားတိုးတက်ခြင်းနဲ့ဆိုရင်အင်္ဂါ၃ပါးနဲ့ပြည့်စုံအောင်လုပ်တဲ့ဒီအင်္ဂါ၃ချက်နဲ့ကိုယ့်ကိုယ်ကိုပြည့်စုံအောင်ကြိုးစားနိုင်လို့ရှိရင်နိဗ္ဗာန်ရောက်တဲ့အထိနိဗ္ဗာန်ကိုမဉဏ်ဖူဉဏ်နဲ့မျက်မှောက်ပြုနိုင်တဲ့အထိတစ်ဆင့်နဲ့တစ်ဆင့်ကြည်ပွားတိုးတက်သွားနိုင်တယ်ပစ္စုပန်ဘဝမှာလည်းပဲလူချင်းတူအောင်ပညာတက်မယ်စိတ်နှလုံးသားလေးတွေကောင်းမယ်နေထိုင်ကောင်းမယ်သူတော်ကောင်းစည်ရင်ဝင်နိုင်တယ်ပေါ့တန်ត្រာမှာလည်းပဲမဉဏ်ဖူဉဏ်မရသေးဘူးဆိုရင်အထက်တန်းကြကြနဲ့နေပြီးတော့နောက်ဆုံးမှာဝိတာခါတို့နာထပင်တတိတို့လူမဉဏ်ဖူဉဏ်နဲ့နိဗ္ဗာန်တည်းမျက်မှောက်ပြုနိုင်အောင်ကြီးပွားတိုးတက်နိုင်တဲ့တရားတဲ့ဒါကိုတောင်မျိုးဆရာတော်ကြီးရဲ့ကြပြာလင်္ကာလေးနဲ့ဆုံးမခဲ့တယ်ပေါ့အဲ့တော့ဒါလေးကိုအားလုံးပဲပရိသတ်တွေလိုက်ပြီးတော့ဆိုလိုက်ဘုန်းကြီးရှိရနေဆိုပြီးမလှုပ်ချီပြီးတော့လိုက်ဆိုလိုက်အနေလဲကောင်းစေလေကောင်း၍ကောင်းကောင်းပညာဓမ္မသာငါဟာကြည်ပွားမည်အနေလေကောင်းစေလေကောင်း၍ကောင်းကောင်းပညာဓမ္မသာငါဟာကြည်ပွားမည်အနေမကောင်းစိတ်မကောင်း၍ကောင်းကောင်းပညာမတတ်ပါငါဟာဆုတ်ယုတ်မည်အနေမကောင်းစိတ်မကောင်း၍ကောင်းကောင်းပညာမတတ်ပါငါဟာဆုတ်ယုတ်မည်ဒါတောင်မျိုးဆရာတော်ဘုရားကြီးရေးဆက်ခဲ့တယ်လို့ဘုန်းကြီးတို့သိရပါတယ်အဲ့တော့လူတယောက်ဒါမှမဟုတ်ယန္တော်တစ်ပါးတာမဏေတစ်ပါးသီလရှင်ဆရာလေးတစ်ပါးကိုဘုရားကိုနိဗ္ဗာန်မျက်မှောက်ပြုတဲ့အထိနိဗ္ဗာန်ကိုမဉဏ်ဖူဉဏ်နဲ့မျက်မှောက်ပြုတဲ့အထိပိစုံပန်ဘုရားမှာလည်းပဲအထက်တန်းကြကြအနေထိုင်စိတ်တက်မြင့်မြင့်မားမားနဲ့လူသားဆန်ဆန်နေသွားခြင်းပါတယ်တန်တရာမှာလည်းပဲလူသားဆန်ဆန်နဲ့အထက်တန်းကြကြနေပြီးတော့နောက်ဆုံးမှာမဉဏ်ဖူဉဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့အထိကြီးပွားတိုးတက်ခြင်းပါတယ်ဆိုရင်ဒီအင်္ဂါ၃ချက်နဲ့ပြည့်စုံအောင်လုပ်ပါလို့ဆရာတော်ဘုရားကြီးကရေးသားမှာသွားပါလေ။အဲ့တော့ဒီ၃ချက်ဟာအလုံးသိပြီးသားတွေပါပဲ။ဒါလေးကိုဘုန်းကြီးရဲ့အကျယ်ထည့်ပြီးတော့ပြောပေးမယ်။ပြောတဲ့အခါမှာကိုမသိသေးတာလေးတွေသိသွားလို့ရှိရင်ဒါတရားနာရကျိုးနဲ့တယ်။သိပြီးသားဆိုရင်လည်းပဲတချို့သံတရားတွေကျင်ရှင်းသွားမယ်ဆိုရင်တရားနာရကျိုးနဲ့တယ်။အဲ့တော့နံပါတ်၁ဘာကောင်းရမလဲဆိုတော့အနေလဲကောင်းတယ်။အနေထိုင်ကောင်းရမယ်တဲ့။ဒါနံပါတ်၁အချက်နံပါတ်2ကစိတ်လဲကောင်း၍တယ်အနေထိုင်ကောင်းယုံနဲ့ကြီးပွားတိုးတက်ပြီလားဆိုတော့အနေထိုင်တော့ကောင်းပါရဲ့စိတ်တက်မြင့်မြတ်မှုမရှိရင်လည်းပဲဒီပုဂ္ဂိုလ်မျိုးဟာထင်တိုင်းမပေါက်တတ်ဘူးဒ ဒါကြောင့်မို့နံပါတ်1စိတ်တက်လည်းပဲစိတ်ထားလည်းပဲကောင်းမြတ်ရမယ်မွန်မြတ်ရမယ်ဖြူစင်ရမယ်တဲ့နံပါတ်3ပါလဲဆိုတော့ပညာတက်ရမယ်တဲ့ပညာတက်တယ်ဆိုတဲ့အပိုင်းကိုလည်းပဲနှစ်ပိုင်းခွဲပြီးတော့နောက်ပိုင်းမှာဘုံကြီးတက်နိုင်တယ်များပြောပေးပါမယ်ဘွဲ့ဒီဂရီတက်တက်ကိုပညာတက်တယ်လို့ခေါ်လို့မရပါဘူးခေါ်လို့ရတဲ့အပိုင်းရှိတယ်လို့ခေါ်လို့မရတဲ့အပိုင်းတွေလည်းပဲရှိတယ်ဒါကြောင့်မို့အမျိုးသားတစ်ယောက်အမျိုးသမီးတစ်ယောက်သို့မဟုတ်ယဟန်ရှင်လူတွေကယဟန်ပဲဖြစ်ဖြစ်ကိုယ်ရင်ပဲဖြစ်ဖြစ်သီလရှင်ဆရာလေးပဲဖြစ်ဖြစ်လူဝတ်ကြောင်မျိုးသားမျိုးသမီးပဲဖြစ်ဖြစ်ဘုပ္ပစ္ဆုတ်ပံဘဝမှာရောတန်ត្រာမှာရောတိတ်ပြီးတော့စိတ်တဲ့မြင့်မြင့်မားမားနဲ့အနေထိုင်သူတော်စင်တွေလူအနေထိုင်ကောင်းကောင်းနဲ့နိဗ္ဗာန်မျက်မှောက်ပြုသည့်အထိကြီးပွားတိုးတက်ခြင်းမှာလည်းဆိုရင်နံပါတ်1အနေထိုင်ကောင်းရမယ်အနေကောင်းရမယ်နံပါတ်2စိတ်ထားကောင်းရမယ်စိတ်တဲ့ဖြူစင်ရတယ်နံပါတ်3ပညာတက်ရတယ်တဲ့ဒီ3ချက်နဲ့ပြည့်စုံမှအများကျိုးကိုလည်းပဲဆောင်ရွက်နိုင်ပြီးတော့ပါရမီတွေဖြည့်စွမ်းနိုင်တယ်မိမိကိုယ်ကိုလည်းပဲသူတော်ကောင်းကြီးကျင့်စဉ်တွေကျင့်ပြီးတော့နိဗ္ဗာန်တည်းမျက်မှောက်ပြုပြီးတော့ကြီးပွားနိုင်ပါတယ်ဆိုပြီးတော့ဆုံးမသွားခဲ့ပါတယ်အဲ့တော့ဒီအချက်လေးကိုဘုန်းကြီးကတစ်ချက်ချင်းအားလုံးနားလည်အောင်အများနားလည်အောင်ရှင်းပေးပါအဲ့တော့နံပါတ်1အနေလဲကောင်းစိတ်လဲကောင်းရည်ဆိုတဲ့အထက်မှာအနေကောင်းရမယ်ဆိုတာဘာကိုပြောတာလဲလို့မေးရင်ဘုန်းကြီးတို့အနေကောင်းတယ်ဆိုတာတခါတခါမှတွေလည်းပဲသိတော့သိမှသို့တော့ပြည်သေးချာပြောသမ်းမှဆိုရင်တော့ပြောချင်မှပြောတတ်ပါလိမ့်မယ်အဲ့တော့အနေကောင်းတယ်ဆိုတာဘုန်းကြီးတို့နံပါတ်1ရှောင်ကျင်ရမယ်ကိုချင်းသီလနဲ့လည်းပြည်စုံရတယ်နံပါတ်2လိုက်နာကျင့်သုံးရမယ်ကိုချင်းသီလနဲ့လည်းပြည်စုံရမယ်တဲ့ဒီနှစ်ချက်နဲ့ပြည်စုံတာကိုအနေကောင်းတယ်လို့ခေါ်ရပါတယ်ဘုန်းကြီးပြန်ပြောမယ်အနေကောင်းလဲကောင်းစိတ်လဲကောင်းရည်ဆိုတဲ့နေရာမှာနံပါတ်1အနေကောင်းရမယ်ဆိုတာဘာပြောတာလဲဆိုရင်ရှောင်ကျင်ရမယ်ကိုချင်းသီလနဲ့လည်းပြည့်စုံတယ်။နောက်ပြီးတော့လိုက်နာကျင့်သုံးရမယ်ကိုချင်းသီလနဲ့လည်းပြည့်စုံတယ်။ဒါကိုစာပေမှာတော့ခွန်ကြီးတို့ရှောင်ကျင်ရမယ်သီလကိုဝါရိတသီလလိုက်နာကျင့်သုံးရမယ်ကိုချင်းသီလကိုတော့စာရိတသီလလို့ဒီလိုသုံးနှုန်းပါတယ်အဲ့တော့အနေကောင်းကျင်တဲ့ပုဂ္ဂိုလ်ဖြစ်ချင်လို့ရှိဖြစ်ချင်ပါတယ်ဆိုလို့ရှိရင်ရှောင်ကျင်တဲ့သီလကိုလည်းပဲရှောင်ကျင်ဆောင်ကြည့်ရမယ်။လိုက်နာကျင်သုံးတဲ့ကိုကျင်သီလတွေကိုလည်းပဲကျင့်ဝတ်တရားတွေကိုလည်းပဲဖြစ်ကျင်ပြီးတော့လိုက်နာကျင်သုံးရတယ်။ဒီနှစ်ချက်နဲ့ပြည့်စုံရင်အနေကောင်းပြီလို့ဒီလိုသုံးသပ်လို့ရပါတယ်။အဲ့တော့လူတွေအတွက်ဘုန်းကြီးပြောကြသလိုလူတွေအတွက်ရှောင်ကျင်ရမယ်ဝါရိတသီလဆိုတာဘာပြောတာလဲဆိုရင်၅ပါးသီလကိုပြောတာပါ။တာမဏေတွေအတွက်ဆိုလို့ချင်း10ပါးသီလတေခိယထဲမှာပါတဲ့တရားတွေရောကိုသဘောအဲ့တော့သူအချင်းတို့10ပါးသီလလိန်10ပါးဒန်10ပါးဒီတရားတွေကိုရှောင်ကျင်ရပါတယ်ယဟန်တော်တွေဆိုလို့ချင်းလည်းပဲ228သွယ်သိက္ခာပုဒ်တွေဝိနည်းသိက္ခာပုဒ်ဥပဒေတွေဒါတွေဟာရှောင်ကျင်ရမယ့်သီလတွေတဲ့လူတွေအတွက်ကိုဘုန်းကြီးအဓိကထားပြောပေးမယ်ပါသီလဆိုတာနံပါတ်1သူများအတွက်တချင်းတရားတွေကလည်းပဲရှောင်ကျင်ရတယ်နံပါတ်1သူတစ်ပါးဥစ္စာကိုကိုနှုတ်နဲ့မပေးတဲ့ပိုင်ရှင်ကကိုနှုတ်နဲ့မပေးတဲ့ပစ္စည်းဥစ္စာကိုခိုးယူခြင်းဒီကိစ္စတွေကလည်းပဲရှောင်ကျင်ရတယ်။နံပါတ်3သူတစ်ပါးရဲ့အိမ်တော်ရှိတဲ့သားပြုအိမ်တော်မရှိတဲ့ပုဂ္ဂိုလ်ရောအိမ်တော်ရှိတဲ့ပုဂ္ဂိုလ်ရောသူတစ်ပါးရဲ့အိမ်ယာကိုပြင်မာခြင်းကလည်းပဲရှောင်ကျင်ရပါတယ်။နံပါတ်4မူသားဆက်ကလိင်ညာပြောဆိုခြင်းကရှောင်ကျင်ရပြီးတော့နံပါတ်5တေရရဲ့တောက်စားခြင်းမူရည်စေဝါသုံးဆွဲခြင်းကရှောင်ကျင်ရတယ်တဲ့။ဒီ၅ချက်နဲ့ပြည့်စုံမှာအနေကောင်းတယ်ဆိုတဲ့အစိတ်ပိုင်းထဲမှာတစ်စိတ်တစ်ပိုင်းဖြစ်နေပြည့်စုံသွားပါတယ်။အဲ့တော့ခေါင်းကြီးတို့မိဘတယောက်ဆရာသမားတယောက်ကကိုယ့်ရဲ့သားသမီးတွေကိုယ့်ရဲ့တပည့်တွေဒီလိုပုဂ္ဂိုလ်တွေဟာသူများတသက်တယ်ဆိုရင်မသက်ဖို့ရအတွက်ပြောပေးရတယ်။သူများတသက်လို့ရှိရင်ဘာဖြစ်လဲ။အသက်တိုးတတ်တယ်အနာများတတ်တယ်ယောဂပေါ်တတ်တယ်ဒါမျိုးလေးတွေအကျိုးကြောင်းလေးတွေပြပြီးတော့ဒီအနေကောင်းအောင်ကိုချင်းသီလကောင်းအောင်ပြောပေးရပါတယ်အဋ္ဌိနာဌာနသိက္ခာပုသူများတဲ့သူများရဲ့ပစ္စည်းဥစ္စာတွေကိုခိုးတယ်ခိုးနည်းတွေကလည်းပဲအများကြီးရှိတာပဲဘုန်းကြီးတို့ဈေးရောင်းဈေးဝယ်လုံရင်းနဲ့ခိုးနည်းရှိတယ်လို့ကုန်ရောင်းကုန်ဝယ်လုံရင်းနဲ့ကုန်သွယ်ရင်းနဲ့အစိုးရလာကစားလုံရင်းနဲ့ခိုးနည်းတွေလည်းပဲအများကြီးရှိတယ်ဒါမျိုးတွေကိုလုံပြီးဖို့တမ္မာအာဇီဝနဲ့တက်နိုင်တဲ့မြတ်မိမိတို့စွမ်းအားရှိတဲ့မြတ်သီလရှောင်ကျင်မှုသောက်တီးဖို့ဒါမျိုးလေးတွေပြောပေးရပါတယ်အဋ္ဌိနာတနာသူများဥစ္စာကိုသိသည်ဖြစ်စေမသိသည်ဖြစ်စေခိုးမိပြီဆိုရင်ဘာဖြစ်တယ်လဲမေးရင်ဖြစ်ရဘဝတိုင်းမှာဒါနာတရားပါတဲ့အတွက်စည်းစိမ်ဥစ္စာတော့ကြီးကျယ်ပါရဲ့တဲ့သို့တော့ စီးပွားလေးဖြစ်မယ်မကြံသေးဘူးရေရန်သူကြီးတွေကရေတွေတိုင်မျောသွားလို့ခုလိုနာကင်မုံတိုင်းမျိုးပေါ်ရေတွေတိုက်စားသွားတဲ့အတွက်ရှိသမျှစီစိမ်ပြောင်းသွားတယ်။နောက်တခါတည်းရဲ့မှာယရနာဘုံဇေကြီးတွေမီးလောင်တယ်လို့စီးပွားရေးလေးဖြစ်မယ်မကြံသေးဘူးမီးတွေကကြီးကြီးလောင်သွားတယ်။တခါတည်းရဲ့စီးပွားရေးဖြစ်မယ်မကြံသေးဘူးသဖိုးကိုသွားတယ်ဓမြတိုက်သွားတယ်။တခါတည်းရန်ကြတော့လည်းပဲအစိုးရမင်းတွေကပြည်သူပိုင်းဖြစ်တဲ့အချောင်းသိပ်ပြီးတော့သိမ့်ပိုက်သွားတယ်ဒီလိုရန်သူမျိုး၅ပါးကြောင့်ပျက်စီးတယ်ဆိုတာအကြောင်းပဲမဟုတ်ပါဘူးရှေးဘဝကကိုကနေပြီးတော့အဋ္ဌိဏာဒါနသူတစ်ပါးရဲ့ပစ္စည်းဥစ္စာတွေကိုတိတိသားသားဖြစ်စီမတိမသားဖြစ်စီခိုးခဲ့တဲ့အဋ္ဌိဏာဒါနကံကြောင့်ဖြစ်တာလို့ဒီလိုအကျိုးကြောင်းလေးတွေပြောပြီးတော့ကိုယ်တိုင်လည်းပဲအဋ္ဌိဏာဒါနကစောင့်ကြည့်ရတယ်ကိုယ့်ရဲ့သားသမီးတွေကိုယ့်ရဲ့တပည့်တွေကိုလည်းပဲဒီသိက္ခာပုဒ်ကရှောင်ကျင်အောင်ဒီသိက္ခာပုဒ်ကရှောင်ကျင်မှလူတော်လူကောင်းဖြစ်တဲ့အကြောင်းလေးတွေပြောပြီးတော့ဆုံးမပေးရပါတယ်ဒါကအဋ္ဌိဏာဒါနသူတစ်ပါးသက်သက်ရင်အသက်တိုတတ်တယ်အနာများတတ်တယ်သူများဥစ္စာခိုးလို့ရှိရင်စီးပွားရေးလေးဖြစ်လာလို့ရှိရင်ရေမီးတခိုးမွေးကန်းစိုးနောက်ပြီးတော့တိုင်းပြည်မှာအုပ်ချုပ်တဲ့မင်းစိုးသူတို့ကနေပြီးတော့သိမ့်ပိုက်ပြီးတော့စီးပွားဥစ္စာတွေပြတ်တတ်တယ်ဆိုတဲ့အကျိုးရတတ်တယ်နောက်ကာမိတုမိစ္ဆာစာရသူတစ်ပါးရဲ့အိမ်တော်ရှိတာမရှိတာမကြောက်မနဲ့ပြင်းမာတတ်တဲ့ပုံကိုယ်တွေကြတော့ဖြစ်ရဘဝတိုင်းမှာရန်သူသိမ့်များတတ်ပါတယ်မိမိဒီဘဝမှာဘာဘသူဖြင့်အေးအေးဆေးဆေးလေးနေတာဒါပေမဲ့ရန်သူတွေကပေါ်လိုက်တာသူ့ကိုဟိုလူကမုန်းဒီလူကမုန်းနေဆိုတာအကြောင်းပဲမဟုတ်ပါဘူးဒီပုဂ္ဂိုလ်ကရှေးဘဝတုန်းကဒီသိက္ခာပုဂ္ဂိုလ်ကျူးလွန်ခဲ့လို့တဲ့သူတစ်ပါးရဲ့တားပြူသမီးမျိုးတွေကစပြီးဖြစ်စည်းတဲ့ပုဂ္ဂိုလ်တယောက်ကနောက်ဘဝမဆောင်ပါဘူးဒီဘဝမှာပဲရန်သူတွေဝိုင်းဝိုင်းလဲနေတတ်ပါတယ်မိခင်ဖခင်တွေကကိုယ့်ရဲ့သားတွေသမီးတွေဒါမှမဟုတ်ကိုယ့်ရဲ့ညီမတွေရှိနေကြတယ်စော်ကားတယ်ဆိုလို့ရှိရင်အချက်တကွဲကျိုးနေလောက်တယ်ဆိုလို့ရှိရင်အလိုလိုစိတ်ထဲကမုန်တီးယွန်ချာသွားတာဒါတမ္မာရာပါပဲဒါကြောင့်မို့ဒီသိက္ခာပုကျူးလွန်ပြီဆိုရင်ဖြစ်ရာဘဝတိုင်းမှာဘာဖြစ်တတ်တယ်ရန်သူပေါ်တတ်တယ်တဲ့အလကားနေရင်ကိုယ့်မျက်နှာမြင်လိုက်ရင်ကိုပဲဘေးရနေပြီးတော့ရန်သူလိုသဘောထားပြီးအမုန်းပွားတတ်တာအချောင်မုန်းခံရတတ်တာဒီသိက္ခာပုကျူးလွန်ခဲ့လို့ဒါတွေကိုကိုယ့်ရဲ့သားသမီးတွေကိုယ့်ရဲ့တပည့်တွေကိုပြောပြပြီးတော့ဒီသိက္ခာပုကရှောင်ကျင်ဖို့ဒါမျိုးလေးတွေပြောရင်ဒါတွေကအနေကောင်းတယ်ကိုချင်းတီလာကောင်းတယ်လို့ပြောလို့ရပါတယ်။နောက်သတုထချက်ကမူတာဝါဒမူတာဝါဒလည်းပဲသိရေးကြီးပါတယ်။မူတာစကားပြောတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့စာပေမှာမလုံရဲတဲ့အကုသို့မရှိဘူးတဲ့။သူကသူတိုင်းပြည်အုပ်ချုပ်ပတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒါမှမဟုတ်အိမ်တော်ဦးစီးပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘုံကြီးပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်လိမ်ညာပြီးတော့မဟုတ်တာပြောတတ်တဲ့ပုဂ္ဂိုလ်ဟာအကုသို့မလုံရဲတဲ့အကုသို့မရှိဘူးသူကလည်းပဲလိမ်လို့ရှိရင်အာလုံရနေတယ်ဆိုတာသိနေတော့မဟုတ်တာလည်းပဲလုံမဟုတ်တာလည်းပဲပြောသူလောကမှာသူဒီလိုပုဂ္ဂိုလ်မျိုးမလုံရဲတဲ့အကုသို့မရှိဘူးဆိုပြီးမြတ်စွာဘုရားကဧကံဓမ္မံတိတ္တသမုဒ္ဒဝါဒိတ္တဇန္တုနောဝိတိဏပရာလောကတာနတိပါပံအာဂာရိယံနဲ့သစ္စာတရားတစ်ခုကိုကြောလွန်ပြီးတော့မူသားစကားပြောလို့ရှိတဲ့ပုဂ္ဂိုလ်ဟာလောကမှာယဟန်တို့တဲ့မလုံရဲတဲ့အကုသို့မရှိဘူးဆိုပြီးစိန်စမာနဆိုတဲ့အမျိုးသမီးကိုအကြောင်းပြုပြီးတော့စိန်စမာနကမြတ်စွာဘုရားကိုကိုယ်ဝန်နဲ့စွပ်စွဲခဲ့ပါတယ်အဲ့ဒီအမျိုးသမီးကိုအကြောင်းပြုမြတ်စွာဘုရားကမူတဝါဒနဲ့ဆက်ပြီးတော့လောကမှာလိန်တဲ့ညာတက်တယ်ဆိုတာတာမင်ညာကြည့်ရင်တော့အမှုလေးရဲ့သေးသေးလေးလို့ထင်တယ်တဲ့သို့တော့လိန်တဲ့ညာတက်တဲ့ပုဂ္ဂိုလ်ဟာတိုင်းပြည်ကောင်းဆောင်ဖြစ်လဲပဲဒီလိုပုဂ္ဂိုလ်မျိုးဟာလိန်ညာလို့ရှိရင်ရတယ်လို့သိသွားလို့ရှိရင်ဒီပုဂ္ဂိုလ်မျိုးမလုံရဲတဲ့အကုသို့လုံးဝမရှိတော့ဘူးတိတ်ကြောက်စရာကောင်းတယ်တဲ့ဒါကြောင့်မို့လိန်တဲ့ညာတဲ့ပုဂ္ဂိုလ်မဖြစ်ဘူးလိန်ညာလို့ရှိရင်ဘဝတိုင်းဘဝတိုင်းဘာဖြစ်တယ်လဲစကားမပြီးတာတို့သွားမညီတာတို့စကားပြောလိုက်လို့ရှိရင်ပဇက်ထရနေပြီးတော့ပုစောအာပုစောနန္တတာတို့ဒီအကျိုးတွေသွားပြီးတော့ဖြစ်တတ်ပါတယ်ဒါလေးတွေကိုကိုယ့်ရဲ့သားသမီးတွေဒီပြုစုပြောထောင်ပြီးတော့အနေကောင်းတဲ့ပုံကိုကိုယ်တိုင်လည်းပဲဖြစ်အောင်သားသမီးတွေကိုလည်းပဲအနေကောင်းတဲ့ပုံကိုလေးတွေဖြစ်လာအောင်ဆရာဆရာမတွေဆိုရင်လည်းပဲကိုယ့်ရဲ့တပည့်လေးတွေကိုယ့်ရဲ့တူတွေတူမလေးတွေကိုယ့်ရဲ့ဘဝကျင်ကိုအနေကောင်းတဲ့ပုံကိုဖြစ်အောင်ဒီလိုမူတာဝါဒကြောကြားခြင်းကလည်းပဲရှောင်ကျင်ခြင်းစိတ်ရှိအောင်အကျိုးကြောင်းလေးတွေနဲ့ပြောဆိုဆုံးမရတယ်တဲ့ဒါမှအနေကောင်းတယ်လို့ခေါ်ရတယ်နောက်ဆုံးတစ်ချက်ကဘာလဲဆိုတော့သူရာမေရိယသူရမေရယဆိုတာကုသိုလ်ကောင်းမှုတွေကိုမေ့လျော့စေတတ်တဲ့သေရက်တောက်စားခြင်းဒီခေတ်မှာတော့အဲ့ဒီတည်းရင်ကျက်တဲ့နံပါတ်4တို့ဘိန်းဂျူးတို့မူရစေဝါတို့ဒီထဲပါလာပါပဲအဲ့တော့ဒီဟာတွေကကုသိုလ်ကောင်းမှုကိုမေ့လျော့စေတတ်တယ်ဒီဘဝမှာလည်းပဲသူရမေရယအရက်သေးစားတွေများများတောက်လာလို့ရှိရင်လူစိတ်ကင်းပြီးတော့ဖြစ်ရဘဝတိုင်းမှာဘာဖြစ်တယ်လဲအုံမတ်တကတန်ဝတ္တဏီကိုတဲ့ ရူးကြောင်ကြောင်ဖြစ်တတ်တယ်။အုံနောက်နေကျက်မပြည့်တဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်။ဒါလေးသတိထားရတယ်။အမျိုးသမီးပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်ဒီဘဝမှာပစ္စည်းဥစ္စာလည်းရှိပါရဲ့၊ရုပ်လည်းချောပါရဲ့၊ပညာလည်းတက်ပါရဲ့။တခါတည်းမှာစိတ်တွေကြောင်ချောင်ချားဖြစ်ပြီးတော့ရူးကြောင်ကြောင်အုံနောက်မပြည့်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတာဘဝတန်ត្រာကဒီအရေးသေဤသေရက်တွေကိုမူရဲ့စေဝါတွေကိုအုံဆွဲများခဲ့လို့တဲ့။တခါတည်းမှာဘုန်းကြီးတို့ဒီဘဝမှာပဲကြည့်ပေါ့။တချို့ပုဂ္ဂိုလ်တွေအတော့များကြီးမနှလင်းချိန်ကနေစပြီးတော့ညနေထိတောက်တယ်ဆိုရင်ဒီပုဂ္ဂိုလ်ဟာအချိန်မရွေးမူးနေပြီဆိုရင်လူစိတ်တွေကင်းပြောင်းပြီးတော့ပြောချင်ရပြောလှုပ်ချင်ရလှုပ်ဩချင်ရဩအရက်ထဲမှာတိတ်ပြီးတော့စိတ်နှောက်ရက်ပေးပါတယ်သူ့ကိုလည်းပဲဘေးရနေပြီးတော့အယူသဘောလိုထားပြီးတော့ဒီလိုပဲခွန့်လို့နေရတာအဲ့တော့နောက်ဘဝတောင်းမှတခါတည်းရင်မဆောင်မင်းနဲ့ဒီဘဝမှာပဲအကျိုးပေးတတ်ပါတယ်ဒါကြောင့်မို့ဒါလေးတွေဟာတတိထားရတယ်အဲ့တော့ကိုယ်ကိုယ်တိုင်လည်းပဲဒီသေးသေးရတော့တာမူရသေးဝါတွေတုံးဆွဲတာဒါတွေကိုမလုပ်ပဲနဲ့သာသမီတွေကိုယ့်ရဲ့တပည့်တွေတူတွေတူမတွေကိုယ့်ရဲ့ပတ်ဝန်းကျင်ကိုလည်းပဲဒီဟာတွေကနေရှောင်ကျဉ်စေပြီးတော့အနေကောင်းအောင်လုပ်ပါတဲ့ဒီလို၅ပါးသီလအနေကောင်းပြီဆိုရင်ဘဝမှာတိုးတက်ကြီးပွားဖို့တန်တရာမှာလည်းပဲသီလကိုကျင့်တရားတွေမြင်မာပြီးတော့နိဗ္ဗာန်တည်းအရောက်ဖို့အထောက်ပံ့နေအများကြီးဖြစ်သွားပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ဆရာတော်ဘုရားကြီးပြောခဲ့တဲ့အနေလဲကောင်းစိတ်လဲကောင်း၍ကောင်းကောင်းပညာတက်မှတာငါကြီးပွားမည်ဆိုတဲ့ထဲမှာအနေကောင်းတယ်ဆိုတဲ့နေရာမှာနံပါတ်၁ဝါရိတသီလဗမာလူပြောရင်တော့ရှောင်ကျင်တဲ့ရှောင်ကျင်တိုက်စောင့်စည်းတဲ့စောင့်စည်းတိုက်တဲ့ကိုချင်းသီလနဲ့ပြည့်စုံတယ်ဆိုတာ၅ပါးသီလနဲ့ပြည့်စုံရပါတယ်၅ပါးသီလနဲ့ပြည့်စုံရင်အနေကောင်းတာမပြည့်စုံသေးပေမဲ့တဝက်တော့ပြီးစီးသွားပြီတဲ့အနေကောင်းမှုတဝက်သေးချာသွားပြီတဲ့ဘုရားဒီသုရမေရိယတိတ်ခါဘုံနဲ့ပတ်သက်လို့လည်းပဲတချို့ခေပညာတက်တည်းကမေးတတ်ကြတယ်။အရှင်ဘုရား၊သူများတက်တတ်တယ်ဆိုတာထားပါတော့သူများကိုထိခိုက်တဲ့သေခြေပျက်စီးသွားတယ်။သူများဥစ္စာခိုးတယ်ဆိုတာလည်းပဲသူများပေါ်မှာထိခိုက်ပါတယ်။သူရဲ့ဘာရဲ့သားပြုသမီးပြိုတွေသို့မဟုတ်အိမ်တော်ရှိသားမယားတွေကိုစော်ကားတာလည်းပဲသူများအကျိုးထိခိုက်ပါတယ်။မူသားစကားလိန်လို့ရှိရင်လည်းတခါတည်းရန်သူတစ်ပါးအကျိုးတွေထိခိုက်တတ်တယ်။ဒါပေမဲ့လို့တဲ့သေရက်တောက်တဲ့အခါမှာကိုယ့်အကူနည်းနည်းပါးပါးလေးတောက်ဒါမှမဟုတ်လည်းပဲတောက်ပြီးတော့အိမ်သွားအိမ်နေလို့ရှိရင်ဘယ်သူမှမထိခိုက်ဘူးအဲ့တော့ဘာဖြစ်လို့သေရက်တောက်တာကို၅ပါးသီလနဲ့ထည့်တာလဲဆိုပြီးတော့ဒီခေတ်မှာလည်းပဲမေးကြတယ်လို့ဘုန်းကြီးတို့မင်းတုံမင်းကြီးလက်ထက်ကသင်္ကစားဆရာတော်ဘုရားကြီးကိုလည်းပဲတခါတယောက်ကဒီပြဿနာမေးခဲ့ဘူးတဲ့တခါကသေရက်ကြိုက်ပုံရပါတယ်အရက်တောက်တဲ့တခါဖြစ်ပုံရပါတယ်အဲ့တော့မြတ်စွာဘုရားက၅ပါးသီလနဲ့ထည့်ပြီးတော့ဒီသေးရက်မတော့ရဆိုတာ၅ပါးသီလနဲ့ထည့်ထားတော့ तू သိကြိုက်ပုံမရဘူး။ तू စဉ်းစားကြည့်တော့လည်းပဲ तू ပြောတာဟုတ်နေတာပဲ။အရက်ကလေးတောက်ပြီးတော့အိရာတဲ့သွားအိနေရင်ဘယ်သူမှမထိကြိုက်ဘူး။ရှေ့သီလ၄ပါးကတော့ तू များတက်တက် तू များဥစားခို့ तू တစ်ပါးရဲ့အိရာတွေပြင်းမှားနောက်ပြီးတော့မူသားစကားတွေကြီးကျယ်ပြောရင် तू တစ်ပါးကြိုထိကြိုက်တယ်။ကြိုသူတစ်ပါးကြိုထိကြိုက်တဲ့အတွက်ပိဿုပ်ပန်းရောတန္တရာရောမကောင်းတဲ့အတွက်၅ပါးသီလထဲမှာအမြဲတမ်းစောင့်ထိုင်ရမယ်အမျိုးသားတယောက်မျိုးသမီးတယောက်ခါဖို့ပစိုးလို့အမြဲတမ်းပဲစောင့်ကြည့်ရမယ်သိခါဖို့အနေနဲ့ပညာတာကောင်းပါတယ်တဲ့ဒါပေမဲ့တေရက်တော့တာကြတော့သူသိပ်ပြီးတော့မကြိုက်ဘူးတေရက်တော့ပြီးတော့သူများကိုမထိကြိုက်ပဲနေအောင်ရတာပဲမြတ်စွာဘုရားကဘာဖြစ်လို့ဒီသိခါဖို့ကို၅ပါးသီလထဲထည့်ပြီးတော့ပညာရတာလဲလို့ဒီလိုမေးခဲ့ဘူးပါတယ်သင်္ကစားဆရာတော်ဘုရားကြီးကိုမေးခဲ့ဘူးတယ်ပေါ့ဘုန်းကြီးတို့ဒီခေတ်မှာလည်းပဲတချို့အမျိုးသမီးတွေရဲ့စပြီးဘီယာတောက်နေတော့ဒီမေးခွန်းတွေကိုမေးချင်ကြပါပဲအဲ့တော့တင်ကစားဆရာတော်ဘုရားကြီးကနားလဲအောင်ဒီတကာကိုဥပမာလေးနဲ့ဖြေလိုက်တယ်တကာတော့တဲ့ရှေးတုန်းကမြေဖိုးနှစ်ယောက်ရှိကြတယ်ဒီမြေဖိုးနှစ်ယောက်မှာလည်းပဲနွားတွေလေးငါးချက်ကောင်လောက်မွေးထားတာရှိတယ်တဲ့အဲ့တော့မြေဖိုးနှစ်ယောက်ကအဖိုးဖြစ်တဲ့လူနဲ့မြေဖြစ်တဲ့လူကအိမ်ပေါ်ထက်မှာအိတ်ကြတယ်အိမ်အောက်ထပ်မှာတော့ညညဆိုလို့ရှိရင်မွေးထားတဲ့နွားတွေ50ကောင်လောက်ကိုခြီးထားရတယ်။အဲ့တော့ဖိုးဖြစ်တဲ့လူကအိမ်မော်ရောက်လို့အိတ်ခါနီးလို့ရှိရင်သူ့ရဲ့မြေးလေးကိုမေးတဲ့။ငါမြေးအောက်ကဂျိုးတောင်ကလေးကျိုးချီပြီးပြီလားကွဲ့ဒါမျိုးမေးတဲ့။အဲ့တော့နေ့ခါမှာတော့နွားတွေကဟိုကျောင်းဒီကျောင်းနဲ့လွတ်ထားရတယ်။မြေးလေးရဲ့နွားတွေလိုက်ကျောင်းတစ်ခါတည်းရင်ကျိုးမပါဘူးပေါ့။အဲ့တော့အိမ်အောက်ခြီးတဲ့အခါမှာဆိုလို့ရှိရင်အိမ်အောက်မှာတွင်းတဲ့အခါမှာဆိုရင်တော့ဒီဂျိုးတောင်လေးကိုကျိုးချီထားရတယ်အဲ့တော့အဖိုးဖြစ်တဲ့သူကငါမြေဂျိုးတောင်လေးကျိုးချီပြီးပြီလားလို့မေးတော့အဖိုးချီပြီးပါပြီနောက်ရကြတော့လည်းပဲဒီတိုင်းပဲငါမြေဂျိုးတောင်လေးကိုကျိုးချီပြီးပြီလားချီပြီးပါပြီကြာတော့မြေဖြစ်တဲ့လူကအဖိုးရဲ့နွားတွေတလောက်၄-၅ချေကောင်ရှိနေတာ အဖိုးကကြံတဲ့နွားတွေကိုတော့ကြိုးချီပြီးပြီလားလို့မမေးဘူးတဲ့။ဘာဖြစ်လို့ဂျိုးတောင်လေးကိုကြိုးချီပြီးပြီလားလို့မေးရတာလဲဆိုပြီးတော့မြေဖြစ်တဲ့လူကသူ့ရဲ့ဖိုးကိုပြန်မေးတယ်အဲ့တော့ဖိုးဖြစ်တဲ့လူကသူ့မြေနားလဲအောင်ရှင်းပြတယ်ငါမြေရဲ့တဲ့ဂျိုးတောင်လေးကသူ့ကိုကြိုးချီထားရင်တော့ကိစ္စမရှိဘူးတဲ့သူ့ကိုကြိုးချီမထားဘူးဆိုလို့ရှိရင်ဒီဂျိုးတောင်လေးကတိတ်ဆိုးတာတဲ့အချားအိတ်နေတဲ့နွားတွေကိုနှောက်ရက်တော့အချားနွားတွေအေးရေးပြက်တာပေါ့တဲ့အေးရေးပြက်ပုံများလာလို့ရှိရင်နွားတွေကျဲမာကြီးပြက်သွားနိုင်တယ်ဒါကြောင့်မို့အဖိုးကနေပြီးတော့ဂျိုးတောင်လေးကတိတ်ဆိုးတဲ့အတွက်ဂျိုးတောင်လေးကကြိုးချီမထားလို့ရှိရင်အချားနွားတွေကိုနှောက်ရက်တဲ့အတွက်အဖိုးကမေးရတာပါလို့ဒီလိုပြောတယ်အဲ့တော့တင်ကြစားဆရာတော်ဘုရားကြီးကစောစောကအရက်တောက်တာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဘာဖြစ်လို့သူရမေရိယသေရက်မတောက်ရလို့ပြည့်ညက်တာလဲဆိုတဲ့တကားကိုမေးတဲ့တကားကိုတင်ကြစားဆရာဘုရားကြီးကဘာလို့တာလဲဥပမာလေးနဲ့ပြန်ပြီးတော့ဖြေကြားခဲ့တာပါတကားတော်တဲ့ဒီလိုပဲတဲ့သူရမေရိယသိခါဘုရားဂျိုးတောင်ကလေးနဲ့တူတယ်တဲ့ဘာဖြစ်လို့လဲဆိုတော့သူရမေရိယတေရကလေးတွေတောက်လာတဲ့ပထမတော့နည်းနည်းပါးပါးမြည်ကြည်တာပေါ့ဒုတိယအဆင့်ကျတော့ကြိုက်လို့နည်းနည်းတောက်လာတယ်တတိယအဆင့်ကျမတောက်ဖဲကိုမနေနိုင်လို့တောက်လာတယ်ဒီလိုအဆင့်တွေကြောက်သွားတတ်တယ်အဲ့တော့သူရမေရိယတောက်လာပြီဆိုလို့ရှိရင်အမျိုးသားတစ်ယောက်ဟာသွေးဆိုးလာတတ်တယ်တဲ့အဲ့တော့ဘာဖြစ်လဲဂျိုးတောင်လေးကသူ့ကိုချီမထားဘူးဆိုရင်ကြံတဲ့နွားတွေကိုပွေပြီးတော့ဘာလုပ်တယ်လဲအေးပြက်အောင်နှောက်ရက်တက်တယ်လို့ပဲဟောဒီသူရမီဒီယာသိခါဘုတ်ကလည်းပဲသူကသူတောက်ပြီးတော့အေးအေးဆေးဆေးနေရင်တော့တော်သေးတယ်တဲ့ဒီလိုမှမဟုတ်ဘူးဆိုရင်လူတက်မှုတွေဖြစ်တဲ့တဲ့ဒီနေ့ကပဲဘုန်းကြီးမန္တလေးဂျာနယ်ထဲမှာရွှေမန္တလေးဂျာနယ်ထဲမှာဖတ်လိုက်ရတယ်။ဘာဖြစ်လဲဆိုတော့ဒကမာကြီးတယောက်က85နှစ်လောက်ရှိပြီ85နှစ်လောက်ရှိတော့သူ့ရဲ့မွေးစားသမီးတယောက်ရှိတယ်အိမ်တော်ကြသွားတဲ့အခါမှာဒီနေ့တော့သူ့ရဲ့မွေးစားသမီးနဲ့သူ့ရဲ့အိမ်သားရန်ဖြစ်ကြတာပေါ့အဲ့တော့85နှစ်လောက်ရှိတဲ့အဖွားကြီးတယောက်ကသူ့ရဲ့မွေးစားသမီးနဲ့မွေးစားသမီးရဲ့အိမ်သားကြားထဲမှာရံမဖြစ်ဖို့ရအတွက်သွားပြီးတော့ပြင်တာဟိုမျိုးသားကလည်းပဲအရက်တွေတောက်လာပြီးတော့ဆူနေတဲ့အချိန်မှာဘာလုပ်လဲဆိုတော့အရက်တွေမူးပြီးတော့ဘာမသိညာမသိနဲ့အဲ့ဒီဒကမာကြီးကိုအနားနားလေးမှာရှိနေတဲ့တဝင်းရိုးနဲ့ရိုက်လိုက်တာချက်ချင်းသေသွားတယ်ဆိုပြီးတော့မနေ့ရက်တော့မှရွှေမန္တလေးသတင်းစာနေထဲမှာသူတပတ်ထွက်တဲ့နေရာမှာဘုံကြီးဖတ်လိုက်ရတယ်။ဒါပါပြောတာလဲဆိုတော့ဂျိုးတောင်လေးဟာတိတ်ဆိုးတယ်ဆိုတာတက်တည်ပြတာပါ။တကယ်လို့ဒီအမျိုးသားဟာတေရက်တာမတောက်ခဲ့ဘူးမမိုးဘူးဆိုရင်သူ့ရဲ့အမျိုးသမီးရဲ့အမေကိုဒီလိုတက်တဲ့အထိပြစ်မှုကျူးလွန်ခြင်းမှကျူးလွန်ပါလိမ့်မယ်။စိတ်ထားလည်းပဲဒါတော့ရန်ဆိုင်နေမှာရန်ဆိုင်ပါလိမ့်မယ်။ဒါပေမဲ့တေရက်တောက်လာပြီဆိုရင်သူများတက်တက်ဖို့ဝန်မလေးတော့ဘူး။ဘာမှလည်းမသိတော့ဘူး။ညှင်းဆဲဖို့လည်းဝန်မလေးတော့ဘူး။ရန်ပြေဖို့လဲဝန်မလေးတော့ဘာနာတိပါတာတီလာတွေလည်းပဲအလွယ်တကူကြိုးသွားတော့တာပဲနောက်ပြီးတော့တေးရဆွဲလာပြီဆိုလို့ရှိရင်ရှိတဲ့ပစ္စည်းခိုးတယ်ကိုယ့်အင်္ဂါမရှိသူများအင်ကိုခိုးတတ်တယ်အဋ္ဌိနာဒါနသိက္ခာပုတ်လဲကျူးလွန်ဖို့လွယ်သွားတာပဲဂျိုးတောင်လေးကသူ့ကိုချီမထားရင်ဒီမြင့်လွားတွေလိုက်ဝှေ့တယ်လို့ပဲခွေ့တယ်လို့ပဲဒီသူရမေရသိက္ခာပုတ်ကသူ့တောက်ပြီးရင်တရားမယ်ဖြစ်ရမယ်ရိုက်ရမယ်ဝန်မလေးတော့ကိုယ်သာမရှိရင်သူမြောက်သာခိုးမယ်ဒါလည်းပဲဝန်မလေးတော့မူရစ်သေးဝါဆွဲတဲ့လူဆိုရင်ပို့ပြီးတော့ဆိုးတော့တာပဲရှိသမျှပစ္စည်းလိုက်ပြီးတော့ခိုးတော့တာပဲနောက်ပြီးတော့ဒီလိုမူးနေတဲ့အချိန်မှာသူတစ်ပါးရဲ့သားပြုသမီးပြုမရှောင်ဘူးအိမ်တော်ရှိတယ်မရှိတယ်မရှောင်ကျင်ပြီးတော့တခါတည်းရန်ပြင်းမာတဲ့စိတ်တွေနဲ့ပြင်းမာမိတော့တာပဲဒါလည်းပဲပေရက်တွေမိမိရဲ့ပါဇက်ထဲမှာဝင်သွားတဲ့အခါမူးရစ်လာပြီဆိုရင်ဒီကာမိသူမိစ္ဆာဇာတာသိက္ခာပုတ်လေအလွယ်တကူချိုးဖြတ်မိတော့တာပဲတဲ့နောက်ပြီးတော့လိန်ညာပြောတယ်ဆိုတာလည်းပဲဗဇက်ထဲရှိတာရှောက်ပြောနေတော့သူစကားအမှန်ယူလို့မရတော့ဘူးတဲ့အယူနဲ့တူသွားတော့တာပဲဒါကြောင့်မို့တဲ့တင်ကြစားဆရာတော်ဘုရားကြီးကတကားတော့တဲ့မြတ်စွာဘုရားကသူရမေရိယသိက္ခာပုတ်တေရက်မတောက်နဲ့မူရစ်သေးဝါမသုံးဆွဲနဲ့ဆိုတာအဲ့ဒီဂျိုးတောင်လေးနဲ့တူတဲ့အတွက်သူ့ကိုတိုင်မှာခြိထားရတာဆိုပြီးတော့မိန်ကြားခဲ့ပါတယ်ခုလည်းပဲတချို့ခေတ်ပညာတတ်ပုဂ္ဂိုလ်တွေကမေးလာလို့ရှိရင်အဲ့ဒီတင်ကြစားဆရာတော်ဘုရားကြီးကမင်းတို့မင်းလက်ထက်တုန်းကတခါတယောက်ကိုမိန်ကြားခဲ့တဲ့ဒီဟာနဲ့ပဲဘုန်းကြီးတို့ကတော့ဖြေရတော့မှာပဲဒါကြောင့်မို့သူရမေရိယသိက္ခာပုတ်ကဂျိုးတောင်လေးနဲ့တူတယ်တဲ့ဒီဂျိုးတောင်လေးကိုခြိထားမှအခြားသောနွားတွေကိုအန္တရာယ်မပေးနိုင်တာဒီလိုပဲသူရမေရိယသိက္ခာပုတ်ကိုတင်းတင်းကြပ်ကြပ်စောင့်စည်းမှကျန်တဲ့သိက္ခာပုတ်တွေလည်းလုံခြုံနိုင်တယ်ဆိုတာကိုဒါဘုန်းကြီးကသိစေခြင်းလို့ပြောခြင်းဖြစ်ပါတယ်ဒါမှလည်းပဲအနေကောင်းတယ်ဆိုတဲ့အထက်မှာတသိတ္တိတာပြည့်စုံသွားတယ်တဲ့အဲ့တော့မေခွန်းတစ်ခုမေးเสียရှိလာတယ်အရှင်ဖေဟာငါးပါးတိလလုံယုံလေးနဲ့ ဒီပုဂ္ဂိုလ်ကအနေကောင်းတယ်လို့ပြောလို့ရပြီလားဒါလေးမေးဖို့တစ်ချက်မေးစရာရှိတာလေတရားတော်မှတွေလည်းပဲစဉ်းစားကြည့်ပါဥပမာအပြင်ကိုယ့်အိမ်မှာသားတစ်ယောက်သမီးတစ်ယောက်ရှိတယ်ငါးပါးသီလလို့လုံးချုံမရဲ့သူများတက်မတက်ဘူးသူများဥစားမကုတ်ဘူးလိမ်မပြောဘူးအရက်သေးစားမတော့ဘူးဖဲမရိုက်ဘူးတခါတရံကြတော့လည်းပဲတရားတော်မှတွေရဲ့လောကမှာပြောတာကိုယ့်ရဲ့သားသမီးတွေသားရဲ့သမီးဆွေးနွေးတဲ့အခါဟာဘယ်ကလေးကတော့တော်တယ်အကျဲမတော့ဘူးဖဲမရိုက်ဘူးဒါလောက်ကလေးနဲ့အနေကောင်းတယ်လို့တရားတော်မှတွေကဆုံးဖြတ်တတ်ပါတယ်ဒါမှန်သလားဆိုတာဘုန်းကြီးစစ်စစ်ပြပါမယ်ဒါလောက်ကလေးငါးပါးသီလလုံးယုံနဲ့အေးအေးဆေးဆေးနေယုံနဲ့အနေကောင်းတယ်လူတော်လူကောင်းတယောက်မဖြစ်သေးဘူးဆိုတာဘုန်းကြီးကသိစီကျင်းပါတယ်လောကမှာရိုးသားယုံနဲ့မပြီးသေးပါဘူးထက်မြက်ဖို့ဆိုတာလိုအပ်ပါသေးတယ်အဲ့တော့ထက်မြက်ဖို့အတွက်ဘာလုပ်ရမလဲဆိုတော့စာရိတ္တသီလတဲ့ရှောင်ကျင်နေတဲ့သီလကိုရှောင်ကျင်ရတယ်လို့ကျင့်သုံးလိုက်နိုင်ရမယ်သီလကိုလည်းပဲကျင့်သုံးရပါတယ်ဘုန်းကြီးတို့ဥပမာတစ်ခုကြည့်လိုက်သာသမီတယောက်ရှိတယ်ဒီနေ့တက္ကဦးမြင့်ဆွေတို့တက္ကမတော်ဆွေဆွေဝင်းတို့လည်းပဲသားတွေသမီးတွေရှိနေကြတယ်ဘေးမိသားစုတွေမှာလည်းပဲသားတွေသမီးတွေတပည့်တပန်းတွေရှိနေကြတယ်။ဘုန်းကြီးတို့လည်းပဲတပည့်တွေရှိနေကြတယ်။ကိုယ့်ရဲ့တပည့်တယောက်ဟာဘုန်းကြီးတို့တရားဓမ္မတွေလည်းပဲကိုယ့်ရဲ့သားသမီးတယောက်ဟာငါးပါးသီလလေးလုံးပြီးတော့အယံမတော့ယုံဖဲမရယုံနဲ့ဒါလူတော်လူကောင်းဖြစ်ပြီလားဆိုတော့မဖြစ်သေးပါဘူး။အနေကောင်းပြီလားကိုချင်းသီလပြည့်စုံပြီလားဆိုတော့မပြည့်စုံသေးဘူးလို့ပဲဘုန်းကြီးတို့ကဖြေလို့ရပါတယ်။ဘုန်းကြီးတို့စဉ်းစားကြည့်ပေါ့သားတယောက်သမီးတယောက်ဒုမုတ်တပည့်တပန်းတယောက်ငါးပါးသီလတော့လုံခြုံမရဲသို့ပေမဲ့ပြင်းလိုက်တာဘာမှဝမလုပ်ချင်ဘူးပညာရည်သင်ပါဆိုလည်းပဲမသင်ဘူးဒီကျင့်ဝတ်အနေနဲ့ဆရာသမားတွေကဒီဟာလေးကိုကြက်ပါဆိုရင်မကြက်ဘူးမိဘတွေကတစ်ချိန်မှာဒုက္ခရောက်မှဆိုလို့အတန်းပညာလေးတွေကြိုးစားပါဒါမျိုးမလုပ်ဘူးဒါတွေကငါးပါးသီလထဲမှာမပါပါဘူးသူအပြင်းထူနေတာငါးပါးသီလနဲ့သွားပြီးတော့အပြစ်တင်လို့မရပါဘူးနောက်ပြီးတော့ဒီပုဂ္ဂိုလ်ဟာအလုံးမလုံချင်တာမိဘမကူညီချင်တာမိဘဇာကနားမထောင်မနဲ့ပြန်မပြောနားမထောင်နဲ့အေးအေးဆေးဆေးနေတာဒါငါးပါးသီလနဲ့ဘာမှမဆိုင်ပါဘူးဒါကြောင့်မို့ငါးပါးသီလလုံခြုံယုံနဲ့ဒီဝါရိတသီလရှောင်ကျင်ရမယ့်သီလရှောင်ကျင်ပြီးတာနဲ့ကိုချင်းသီလကောင်းပြီလားဆိုတာစဉ်းစားကြရလေးတခုရှိပါတယ်နောက်ပြီးတော့ဘုန်းကြီးတို့ဆရာဆရာမတွေလည်းပဲတပည့်တွေတွေ့ဘူးမှာပဲတပည့်တယောက်ကတပည့်ကျင့်ဝတ်ဖြစ်တဲ့ဆရာသမားပေါ်မှာယူသေးရမယ်လေးစားရမယ်ကျူယိုတည်ဆက်ဆံရမယ်ဆရာဆရာမတွေရနေပြီးတော့ဒီစားကြက်ပါဒီလိုနေပါဆရာဆရာမတွေနဲ့တွေ့ရင်ဘလို့ယူသေးပေးပါပညာကိုကျူးစားပါဒီလိုပြောတယ်တပည့်တယောက်ဖြစ်တဲ့လူကခုနလိုပေါ့သူများတက်မတက်ဘူးသူများဥစားမကုတ်ဘူးအယံမတော့ဖဲမရိုက်ဘူးဒါလောက်ကလေးနဲ့ပညာမကျူးစားဘူးပြန်မပြောနားမထောင်နဲ့ပေးပေးတေးတေးလေးနေတယ်ဆိုရင်ငါးပါးသီလနဲ့သွားပြီးတော့သူ့ကိုပြစ်တင်လို့မရပါဘူးဒါကြောင့်မို့ဒီငါးပါးသီလလုံခြုံရုံလေးနဲ့အပြစ်ရှိသလားဒါမှမဟုတ်ငါးပါးသီလလုံခြုံယုံလေးနဲ့ဒီပုဂ္ဂိုလ်ကနေကောင်းပြီလားဆိုတာပြောဖို့တိတ်ပြီးတော့ခတ်ပါတယ်မပြည့်စုံဘူးလို့ပဲပြောလို့ရပါတယ်ဘုန်းကြီးတို့တန်ဃာတွေလည်းပဲဒီတိုင်းပဲဘုန်းကြီးတို့လည်းပဲတပည့်တွေမွေးထားတာပဲတပည့်တွေမွေးပြီးတော့ဒီတပည့်တယောက်ဟာဖျားဝပြုခြင်းပြုရပါတယ်နောက်ပြီးတော့ဝေယဝိသတပည့်စီလဲခြင်းလဲရပါတယ်စာကျက်ခြင်းကျက်ရပါတယ်ဆရာသမားရှေ့မှာရိုးရိုးသေးသေးဆက်ဆံရပါတယ်သူကကြောင်းစည်းကန်းကိုတော့မဖောက်ဘူးအပြင်ခိုးမထွက်ဘူးညစာခိုးမစားဘူးအယံမတောက်ဘူးဒါလောက်ကလေးနဲ့ဒီတပည့်ကိုအနေကောင်းပြီလို့ပြောလို့မရပါဘူး။နောက်မိဘတွေပဲကြည်လိုက်မိဘတွေကလည်းပဲဒီတိုင်းပဲအကိုရဲ့သားသမီးတွေတော့မွေးထားပါရဲ့သားသမီးတွေတော့ရှိပါရဲ့ဒါပေမဲ့ဒီသားသမီးတိုးတက်ရေးအတွက်ဂယုမဆိုင်ဘူးသူကသူကြောင်းသွားခြင်းသွားအေးဆေးဆေးပဲနေမယ်ဆိုပြီးတော့ထားတယ်နောက်ပြီးတော့ကိုကပစ္စည်းဥစ္စာမပြည့်စုံသားသမီးတွေကြောင်းထားဖို့ငွေမရှိဘူးငွေရှာမပေးဘဲနဲ့အေးအေးဆေးဆေးလေးလိုက်ပြီးတော့လက်ဖက်ဆိုင်ထိုင်ပြီးတော့အလကားထိုင်နေတယ်ဆိုရင်ဒီမိဘကငါးပါးသီလတော့လုံခြုံပါရဲ့ယူသားပါရဲ့သို့တော့သားသမီးတွေအပေါ်မှာပညာသင်ပေးဖို့ငွေရှာမပေးဘူးလိမ္မာရင်ကြီးရှိအောင်ဆုံးမမပေးဘူးဆိုရင်ဒီမိဘဟာအနေကောင်းတယ်လို့ပြောလို့ရပါသလားဒါလေးကစဉ်းစားစရာရှိလာပါတယ်သိပြီးတော့ဒါလေးရဲ့လေးနှစ်ပါတယ်ဘုန်းကြီးတို့အများစုမိဘတွေကတော့အနေကောင်းတယ်ဆိုရင်ဟာဖဲမရိုက်ဘူးအယက်မတော့ဘူးဒါမျိုးလေးလုပ်ရင်ပဲလူတော်လေးပဲဆိုပြီးတချို့ကဆိုရင်ကိုသားတွေသမီးတွေနဲ့အိမ်တော်ပတ်ပေးစားကြတာဒါလေးတစ်ချက်ကြည့်ပြီးတော့ပေးစားကြတာသိပြီးတော့မှားတယ်လို့ဘုန်းကြီးကတော့သုံးသပ်လို့ရပါတယ်အဲ့တော့ဘာလိုအပ်သေးတယ်လဲဆိုတော့စာရိတ္တသီလဖြည့်ကျင်ရမယ်ကိုချင်းသီလကိုလည်းပဲဖြည့်ကျင်ရသေးတယ်တဲ့ဒါမှအနေကောင်းတယ်လို့ပြောလို့ရပါတယ်ဖြည့်ကျင်ရမယ်သီလဆိုတာဘာလဲမိဘဖြစ်လာရင်လည်းပဲမိဘကျင့်ဝတ်ငါးပါးထဲမှာသားသမီးတွေစာဝန်ကြီးပြည်လျောင်းလုပ်ပေးရတယ်သားသမီးတွေပညာတက်ဖို့ကိုကနေပြီးတော့ငွေရှာပေးရတယ်။ဉာဏ်ပညာမထက်ပြတဲ့သားသမီးထက်မြက်လာအောင်မလိမ္မာသေးတဲ့သားသမီးလိမ္မာလာအောင်ရကျိုးရွာကျိုးကိုမတည်ပိုးခြင်းနဲ့သားသမီးရကျိုးရွာကျိုးဆောင်ရွက်ခြင်းလာအောင်သာသနာတော်ကိုမကြည်ညိုတတ်သေးတဲ့သားသမီးသာသနာတော်ကိုကြည်ညိုတတ်လာအောင်
ဒါမျိုးတွေဆောင်ရွက်မှာမိဘကျင့်ကိုကြေးပြီးတော့ငါးပါးတိလာလဲလုံတယ်မိဘကျင့်ဝင်လည်းပဲကြေးတယ်ဆိုလို့ကျင်ဒါမှဘတ်စုံနှစ်ဖက်လုံးရှောင်ကျင်ရမဲ့တိလာနဲ့ကျင့်သုံးရမဲ့တိလာနှစ်ခုလုံးပြည့်စုံမှာမိဘလည်းပဲအနေကောင်းတဲ့မိဘကိုချင်းတိလာကောင်းတဲ့မိဘလို့သုံးသက်လို့ရပါတယ်ပြောဆိုလို့ပြည့်စုံပါတယ်သာသမီတယောက်ကလည်းပဲဒီလိုပဲဖဲမရိုက်အယက်မတော့ငါးပါးတိလာလုံကျုံသူများတက်မတက်ဒါလောက်နဲ့မပြီးသေးပါဘူးသာသမီချင်းတို့တည်ပြေဆုံးမှမိဘပေါ်မှာမေတ္တာတရားထားနိုင်မှမိဘစကားကိုနားထောင်မှမိဘဖြစ်စေခြင်းတဲ့အတိုင်းစိတ်ကောင်းလေးတွေမွေးမြူမှဒါမျိုးပေးဆက်နိုင်မှသာသမီဟာလည်းပဲရှောင်ကျင်ရမယ့်သီလလိုက်နာကျင့်သုံးရမယ့်သီလနှစ်မျိုးလုံးပြေဆုံးမှသာကောင်းသမီကောင်းအနေကောင်းတဲ့ကိုချင်းသီလကောင်းတဲ့သာသမီလို့ပြောလို့ရပါတယ်ဒီလိုပဲဘုန်းကြီးတို့သံဃာတော်ရှင်မြတ်တွေသီလရှင်တွေလည်းပဲတပည့်ကောင်းဖြစ်ခြင်းလို့ရှိရင်ကြောင်တိုက်စည်းကမ်းမပေါဘူးအပြင်ခိုးမထွက်ဘူးဒါတော့ကလေးနဲ့မလုံလောက်ပါဘူးကြောင်တိုက်ဝေယဝစ္စလုံးချင်းမခိုးမကက်စည်နာထားပြီးတော့လုံရပါတယ်နောက်ပြီးတော့စာသင်ချိန်မှာလည်းပဲပညာဝူကျိုးစားသင်ရပါတယ်ဖျောက်တက်ချင်းစည်းကမ်းတွေလိုက်နာရပါတယ်ပစ္စည်းပစ္စည်းတွေထားတဲ့ကညီညာညာထားစေဆရာသမားကဖနဲ့ချွတ်တာဘလို့ချွတ်ရတဲ့ဒါတွေကိုလေးစားလိုက်နာမှရှောင်ကျင်ရမယ်ကြောင်တိုက်စည်းကမ်းဝင်းဤဥပဒေကိုလည်းပဲရှောင်ကျင်တဲ့သီလနဲ့ပြည့်စုံတယ်နောက်ပြီးတော့လိုက်နာကျင့်သုံးရမယ်တပည့်ချင်းဝတ်တယ်လည်းပြည့်စုံမှဒါဟာတန်သာကောင်းတပည့်ကောင်းအနေထိုင်ကောင်းကိုချင်းသီလကောင်းတဲ့တပည့်လို့သတ်မှတ်လို့ရပါတယ်ဒါလောက်ဆိုလို့ရှိရင်အနေကောင်းတာနဲ့ဆက်ပြီးတော့ဒကာဒကမတွေအားလုံးနားလည်လောက်ပါပြီဘဝမှာကြီးပွားတိုးတက်ခြင်းပါတယ်ဆိုရင်အနေကောင်းဖို့ရည်ကြီးပါတယ်အနေကောင်းခြင်းလို့ရှိရင်ရှောင်ကျင်ရမယ့်သီလကိုလည်းရှောင်ကျင်ရတယ်လို့တပည့်ချင်းဝတ်ဆရာချင်းဝတ်မိဘချင်းဝတ်ဆိုတဲ့လိုက်နာကျင့်သုံးရမယ့်ကျင့်ဝတ်တွေနဲ့လည်းပဲပြည့်စုံမှသီလနှစ်မျိုးလုံးပြည့်စုံမှအနေကောင်းတယ်ဆိုတာအားလုံးသဘောပေါက်စီခြင်းပါတယ်ဒါလို့ဆိုရင်အနေကောင်းတာနဲ့ဆက်ပြီးတော့သဘောပေါက်လောက်ပါပြီကဲဆောင်ပုံလေးတစ်ခေါက်လောက်လိုက်ဆိုလိုက်အောင်အနေလဲကောင်းစိတ်လဲကောင်း၍ကောင်းကောင်းပညာမတတ်ပါငါပြန်ဆိုလိုက်အနေလဲကောင်းစိတ်လဲကောင်း၍ကောင်းကောင်းပညာဓမ္မတာငါဟာကြီးပွားမည်အနေမကောင်းစိတ်မကောင်း၍ကောင်းကောင်းပညာမတတ်ပါငါဟာဆုံးယုတ်မည်အဲ့တော့တောင်မျိုးကန္တာကိုဆရာတော်ဘုရားကြီးကလူတယောက်မျိုးသားတယောက်မျိုးသမီးတယောက်ရဟန်းတော်တစ်ပါးတာမဏေတစ်ပါးဓမ္မပုတ်သီလရှင်ဆရာလေးတစ်ပါးမိမိဘဝမှာသီလတမာတိပညာရည်နဲ့ကြီးပွားတိုးတက်ပြီးတော့သိက္ခာရှိရှိနဲ့နိဗ္ဗာန်တည်းမျက်မှောက်ပြုတဲ့အတိသိက္ခာရှိရှိဘဝကိုရည်တည်ခြင်းမာတယ်ဆိုလို့ရှိရင်နံပါတ်1အနေကောင်းရမယ်တဲ့ဒီအပိုင်းကိုဘုန်းကြီးအကျယ်အချဲ့ပြောပြီးသွားပြီ၅ပါးသီလလုံယုံလေးနဲ့လည်းပဲမပြည့်စုံပါဘူးရှောင်ကျင်ရမယ့်သီလကိုရှောင်ကျင်သင့်တယ်လို့ပဲလိုက်နာကျင့်သုံးရမယ့်မိဘကျင့်ဖို့ဆရာသမားကျင့်ဖို့နောက်ပြီးတော့တပည့်ကျင့်ဖို့ဒါတွေနဲ့လည်းပဲပြည့်စုံမှာမိတ်ဆွေကျင့်ဖို့ဒါတွေနဲ့လိုက်နာကျင့်သုံးရမယ်သီလနဲ့လည်းပဲပြည့်စုံမှာဘတ်စုံပြည့်စုံမှာသီလနဲ့မျိုးလုံးနဲ့ပြည့်စုံမှာအနေကောင်းတယ်ဆိုတာအလုံးသဘောပေါက်ပါပြီ။ကဲဒုတိယအချက်သွားကြသူအဲ့တော့အနေကောင်းရုံနဲ့ပြီးပြီလားမပြီးသေးဘူးတဲ့စိတ်လဲကောင်းရည်တဲ့စိတ်ထားကောင်းရမယ်စိတ်တဲ့ဖြူစင်ရတယ်တဲ့စိတ်တဲ့ဖြူစင်တယ်ဆိုတာဘာကိုပြောတာလဲဆိုတော့ဘုန်းကြီးတို့အကုသိုလ်ဆိုတာမဖြူစင်တဲ့စိတ်တဲ့ကိုပြောတာပါ။ကုသိုလ်ဆိုတာဖြူစင်တဲ့စိတ်တဲ့ကိုပြောတာပါ။အဲ့တော့ကုသိုလ်စိတ်ကလေးနဲ့နေလို့ဒီလိုပြောလို့ရင်ဖြစ်ပါတယ်ဘုန်းကြီးတို့အကုသိုလ်ဆိုတာလောဘတရားဒေါသတရားလောဘတရားသူများပြည်စီမတရားလိုချင်တဲ့လောဘသူတစ်ပါးတာမရဘုံမမတရားတက်မှတ်မိုးတဲ့လောဘဒါတွေကစိတ်နှောက်ကျပါတယ်ဖြူစင်တယ်လို့ပြောလို့မရပါဘူးအမြဲတမ်းပဲဘာသာအတွက်သာသနာအတွက်ကိုယ်ကပဲပေးဆက်ခြင်းနဲ့မိတ်ဆွေတွေနဲ့တွေ့ရင်ကိုယ်ကပဲပေးဆက်ခြင်းနဲ့ဒီစိတ်တွေဟာအလောဘတရားဖြူစင်တဲ့တရားတွေပါဒါကြောင့်စိတ်လဲကောင်း၍စိတ်ထားကောင်းရမယ်ဆိုတာဘာကိုပြောတာလဲဆိုတော့အမြဲတမ်းဘဝတစ်ချောင်းမှာကုသိုလ်ဖြစ်အောင်နေပါလို့ဒီလိုပြောလို့ရဖြစ်ပါတယ်။ဘုန်းကြီးတို့လူတစ်ခုသုံးနှစ်ခုဆိုတာရှိပါတယ်။လူတစ်ယောက်မှာကုသိုလ်ဖြစ်ခြင်းဖြစ်မဖြစ်ရင်အကုသိုလ်ဖြစ်နေပါတယ်။ဒါကြောင့်မို့ကုသိုလ်ဖြစ်အောင်ကြိုးစားပြီးတော့နေရတယ်။အနေကောင်းပေမဲ့စိတ်ထားမကောင်းဘူးဆိုလို့ရှိရင်ဘုန်းကြီးတို့အကုသိုလ်ဖြစ်တတ်ပါတယ်။ဒါကြောင့်စိတ်ထားကောင်းအောင်အမြဲတမ်းကြိုးစားနေရတယ်။ဥပမာအပြင်ဘုန်းကြီးပြောပြမယ်။အနေကောင်းယုံနဲ့စိတ်ထားမကောင်းဘူးဆိုလို့ရှိရင်ဘဝမှာထင်သလောက်အကျိုးမရှိတတ်ဘူးဒါမျိုးလေးကိုဘုန်းကြီးပြောပြမယ်သိပြီတော့ဘဝမှာနင့်နာတတ်ပါတယ်မိမိတို့ဘုန်းကြီးတို့တက္ကရာကမတွေစီးပွားရေးလုပ်ကြတယ်ကျောင်းသားကျောင်းသူတွေကျောင်းနေကြတယ်ဘုန်းကြီးတို့ဆရာဆရာမတွေဘုန်းကြီးတို့စာချုပ်ဘုန်းကြီးတွေကတပည့်တွေကိုစာချနေကြတယ်စ ာချနေတဲ့အချိန်မှာရှောင်ကျင်တဲ့နဲ့၅ပါးသီလလုံခြုံနေကြတယ်သိခါဘုရားမချိုးဖောက်ဘူးဆိုရင်ဒါရှောင်ကျင်မဲ့သီလနဲ့လည်းပြည့်စုံနေပါတယ်နောက်ပြီးတော့လုံတဲ့လုံထိုက်တဲ့စီးပွားရေးလုပ်ပေးတယ်သာသမီတွေအတွက်ပညာရေးထောက်ပံ့နိုင်အောင်စီးပွားရေးရှာတယ်ဆုံးမပေးတယ်ဆရာတွေလည်းပဲတပည့်တွေကိုလိမ္မာရင်ကြည်ရှိအောင်ဆုံးမပေးတယ်စာသင်ပေးတယ်ဒါတွေဆိုလို့ရှိရင်လိုက်နာကျင့်သုံးတဲ့သီလနဲ့လည်းပြည့်စုံနေတော့အနေကောင်းနေပြီလို့ပြောလို့ရပါတယ်သို့တော့အနေကောင်းပေမဲ့လို့စိတ်သက်မကောင်းမှုစိတ်သက်မဖြူစင်မှုဆိုလို့ရှိရင်ဘုန်းကြီးတို့သိပြီးတော့အကျိုးနည်းတတ်ပါတယ်ဥပမာအားဖြင့်ဘုန်းကြီးတို့တန်ခါတစ်ပါးဆိုကြပါစို့တန်ခါတစ်ပါးဟာကြောင်းတိုက်စည်းကမ်းတွေမဖောက်ဖျက်ဘူးအပြင်ခိုးမတွက်ဘူးညစာမစားဘူးတပြက်စည်းလဲတယ်ဆိုကြပါစို့စားကြက်တယ်ဆိုကြပါစို့တပြက်စည်းလဲနေတဲ့တန်ခါတစ်ပါးဟာသူ့ကြည့်လိုက်လို့ရှိရင်အနေကောင်းတယ်လို့ပြောလို့ရနေပါပြီဘာဖြစ်လို့လဲကြောင်းတိုက်စည်းကမ်းတွေမချိုးဖောက်ဘူးတပြက်စည်းလဲတယ်ဆိုတော့လုံတဲ့လုံထိုက်တဲ့ဝေယဝိဆာကိုလည်းသူစူးစမ်းပြီးတော့လုံနေတဲ့အတွက်သီလနှစ်မျိုးလုံးနဲ့ပြည့်စုံတော့အနေတော့ကောင်းနေပါတယ်အနေကောင်းတဲ့အတွက်တပြက်စည်းလဲနေတယ်တပြက်စည်းလဲတာကသူဘာဖြစ်လို့လဲတာလဲလို့မေးလို့ရှိရင်ဆရာသမားကငေါ့မှကြောက်လို့ဆရာသမားကရိုက်မှကြောက်လို့လဲတယ်ဒါမှမဟုတ်လည်းပဲအပြစ်ဒဏ်ပေးခံရမှာဆိုလို့လဲတယ်ဝတ္တရားရလဲတယ်ဆိုရင်ဒီတန်ဃာတော်ရှင်မြတ်ရဲ့တန်တန်မှာအနေကောင်းနေပေမဲ့စိတ်သက်ကညံ့နေတယ်တဲ့သူများခိုင်းမှလုပ်တယ်အပြစ်ဒဏ်ပေးခံရမဆိုလို့လုပ်တယ်ဆရာသမားကြောက်လို့လုပ်နေရတယ်ဆိုရင်သူဟာအညံ့စားကုသိုလ်စိတ်သက်နဲ့လုပ်နေတာပါအဲ့တော့အနေတော့ကောင်းပါရဲ့ဒီပြည့်စည်လဲနေတဲ့အချိန်မှာစိတ်သက်ကလေးညံ့သွားတဲ့အခါမှာအဲ့ဒီတာမဏေရဲ့ကုသိုလ်ဟာထက်ထက်မြက်မြက်မရှိတော့ဘူးနိဗ္ဗာန်မရောက်သေးဘူးတဲ့သူဟာဝတ္တရားအရာလုပ်နေတဲ့အတွက်သူ့ရဲ့ကုသိုလ်ဟာပါရမီကုသိုလ်ချင်းမရောက်ဘဲနဲ့ပိဿုပ္ပံဘဝမှာတပြက်စီလဲလိုက်တဲ့အတွက်ကောင်းကျိုးတွေပါတယ်တော့လူဘဝနတ်ဘဝတွေရောက်ချင်ရောက်တယ်သို့တော့နိဗ္ဗာန်ရောက်တဲ့အထိကုသိုလ်တော့မဖြစ်နိုင်တာသိကြတယ်ဘာဖြစ်လို့လဲစိတ်တက်ကအညံ့စားဖြစ်နေတဲ့အတွက်ကုသိုလ်ကလည်းပဲညံ့သွားတယ်တဲ့ဒါကြောင့်မို့အနေကောင်းနေမဲ့စိတ်တက်မကောင်းဘူးဆိုလို့ရှိရင်ဒီတန်ဃာတော်ရှင်မြတ်ဟာတပြက်စီလဲတယ်ရေခတ်တယ်ဒါတွေလုံနေပြီမဲ့လို့အနေကောင်းနေပြီမဲ့စိတ်တက်ညံ့တဲ့အတွက်နိဗ္ဗာန်ကြီးမရောက်နိုင်ပါဘူးနောက်ပြီးတော့ခွန်ကြီးတို့စာသင်စာချလုပ်နေတယ်စာသင်စာချလုပ်တဲ့အခါမှာလည်းပဲသီလတွေလည်းပဲလုံချုံမရဲ့ကြောင်းတိုက်စည်းကမ်းတွေလည်းပဲလုံချုံမရဲ့စတင်စာချလည်းပဲလုပ်တဲ့အတွက်ကျင့်သုံးရမယ့်ကိုကျင့်သီလတွေနဲ့လည်းပဲပြည့်စုံပါရဲ့သီလနှစ်မျိုးလုံးနဲ့လည်းပြည့်စုံတယ်သို့တော့ဘာဖြစ်လို့စာချတာလဲဘာဖြစ်လို့စာတက်နေတာလဲဆိုတော့ဆရာသမားကြောက်လို့စာတက်နေတာဒါမှမဟုတ်လည်းပဲစာမွေးပွဲတွေအောင်ပြီးတော့ဂုံတွေလက်လာပါတွေလိုချင်လို့စာချက်နေတာဒါမှမဟုတ်စာချတဲ့ဘုန်းကြီးကလည်းပဲကိုတိုက်ကစာမွေးပွဲတွေအောင်မှဒကာဒကာမတွေကကြီးညိုမှလာကြမှကုန်ပြွေးတွေလုပ်ပြီးတော့ဒကာဒမစီကလှူခံလိုက်မယ်ဆိုတဲ့စိတ်တည်းနဲ့စာချနေပါတယ်ဆိုလို့ရှိရင်ဘုန်းကြီးတို့အနေတော့ကောင်းနေတာပဲသူဟာကြောင်းတိုက်စီကံချိုးဖောက်မှုမရှိဘူးနောက်ပြီးတော့လုံတဲ့လုံထိုက်တဲ့စာချတဲ့လုပ်တွေကိုတော့လုပ်နေတယ်သို့တော့စိတ်သက်ကမကောင်းဘူးစိတ်သက်ကမကျူစင်ဘူးလက်လာပါလိုချင်လို့နာမည်ကျော်ချင်လို့လူတွေကလာပြီးတော့လှူချင်အောင်လုပ်နေကြတယ်နာမည်ကျော်အောင်လုပ်နေပါတယ်ဆိုလို့ရှိရင်စိတ်သက်မကောင်းတဲ့အတွက်အဲ့ဒီစာတင်တဲ့ကုသိုလ်တွေကအကုသိုလ်တွေရောပြီးတော့စိတ်သက်မတန့်ရှင်းတဲ့အတွက်ကုသိုလ်တွေကအညံ့စားဖြစ်သွားပါတယ်စာတင်လိုက်တဲ့အတွက်ဘွဲဒီဂရီတွေရရင်ရမယ်ကြောင်းကောင်းကံကောင်းတွေနဲ့ဘုံကြီးကောင်းကြီးပါလိမ့်မယ်သို့တော့နိဗ္ဗာန်ရတဲ့အထိတော့မဖြစ်နိုင်ဘူးတဲ့အဲ့ဒါဘာဖြစ်လို့လဲအနေကောင်းနေမဲ့စိတ်သက်ညံ့လို့ဆိုတာဘုန်းကြီးတို့သိတာပါတယ်ဒါလေးကိုဘုန်းကြီးကသိစေချင်ပါတယ်ဘုန်းကြီးတို့မိဘတွေလည်းပဲဒီတိုင်းပေါ့သာသမီတယောက်မွေးထားတယ်သာသမီတယောက်ကိုမွေးထားပြီးတဲ့အခါမှာငါးပါးသီလလုံခြုံအောင်စောင့်ရှောက်ပေးတယ်။နောက်ပြီးတော့ပညာတက်ကြီးတွေဖြစ်အောင်ဘေးရနေပြီးတော့ကြောင်းထားပေးတယ်၊ကျူရှင်တွေထားပေးတယ်၊လိမ္မာအောင်ဆုံးမပေးတယ်။သို့တော့ရည်ရွယ်ချက်ကငါသာသမီဘွဲဒီဂရီရမှငါသာသမီဆရာဝန်ကြီးဖြစ်မှငါတို့ဘာဖြစ်လိမ့်မယ်။ငါသာသမီအင်ဂျင်နီယာကြီးဖြစ်မှငါတို့မှစာဝန်ကြီးပြည်လည်လိမ့်မယ်ဆိုပြီးတော့ဒီလောက်ကလေးနဲ့စိတ်ရည်တန်ချက်နဲ့ပြုစုပြိုးထောင်နေဆိုလို့ရှိရင်စိတ်တက်ဟာညံ့နေတဲ့။ဒါဟာအညံ့စားကုသိုလ်ပဲဖြစ်ပြီးတော့သူ့ရဲ့သာသမီပြုစုတဲ့ကုသိုလ်ဟာစိတ်တက်ညံ့တဲ့အတွက်အနေကောင်းနေမဲ့လို့သူဟာကြီးလာလို့ချင်းသာသမီဘဝနေပြီးတော့ဝင်ငွေလေးရပြီးတော့အနေထိုင်ကောင်းပြီးတော့သူဟာစာဝန်ကြီးပြည်လဲကောင်းပြည်လဲပါလိမ့်မယ်။ပစ္စည်းဥစ္စာအနေနဲ့ချမ်းသာကောင်းချမ်းသာပါလိမ့်မယ်။သို့သောဗုဒ္ဓဘာသာတွေကြီးမားတဲ့နိဗ္ဗာန်ရောက်တဲ့အထိပါရမီကုသိုလ်တော့မဖြစ်သေးဘူးတဲ့။ဘလို့နည်းနဲ့ပြုစုရမှာလဲ။သားတယောက်သမီးတယောက်ကိုပညာသင်ပေးပြီဆိုရင်ဒါမှမဟုတ်ဈေးရောင်းသင်ပေးတဲ့ဆိုရင်စီးပွားရေးတွေဖြစ်လာအောင်လုပ်စီပွားဖြစ်လာလို့ချင်းကိုကူးခွေတဲ့သာသနာကိုစွန့်လှူရတယ်သာသနာကိုကိုအသိဉာဏ်တွေပေးနေတာသာသနာအသိဉာဏ်ပေးတဲ့အတွက်ကိုမှအသိဉာဏ်တွေရပြီးတော့လူတော်သူတော်ကောင်းဖြစ်အောင်လုပ်လို့ရတယ်နောက်ပြီးတော့တရားတွေနာပြီးတော့အသိဉာဏ်တွေမြင်အောင်လုပ်လို့ရတယ်တရားတွေနာပြီးတော့တရားရှုမှတ်권ရတယ်ဒါကြောင့်တို့တန်ဃာတော်ရှင်မြတ်တွေကစာသင်စာချလုပ်နေတဲ့ကျေးဇူးတွေများတယ် အဲ့တော့စီးပွားရေးလုပ်ပြီးတော့စီးပွားရေးတွေပြည်လဲတဲ့အခါမှာငါသားသမီးတို့သာသနာတော်ကြီးကိုစွန့်လှူကြကိုယ့်ရဲ့ဘေးမှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုစေဝါကူဖို့မတက်နိုင်ရင်ကူညီကြဒီလိုစိတ်ထားနဲ့သာသမီးကိုပညာသင်ပေးတယ်ဆိုရင်အဲ့ဒါစိတ်သက်ကသိပြီးတော့ကျေပြန့်သွားတဲ့မေတ္တာတရားတွေသာသနာပြုခြင်းတဲ့စိတ်တွေနဲ့စီးပွားရေးလုပ်တာ ਉਹ ပဲသာသမီကိုပညာသင်ပေးတာ ਉਹ ပဲသူ့ရဲ့စိတ်ထဲကဖြူစင်တန်ရှင်းပြီးတော့မေတ္တာတရားတွေဝန်းရံသွားတယ်တဲ့အဲ့တော့ဒီပုဂ္ဂိုလ်ကြတော့အနေလဲကောင်းတဲ့အတွက်စိတ်လဲကောင်းတဲ့အတွက်သူ့ရဲ့ကုသိုလ်တွေကနိဗ္ဗာန်ရောက်တဲ့အထိပါရမီကုသိုလ်ဖြစ်နေနိဗ္ဗာန်ရောက်တဲ့အထိအကျိုးပေးနိုင်တယ်တဲ့အဲ့တော့စီးပွားရေးလုပ်တာရင်အတူတူဝေယဝစ္စလုပ်တာရင်အတူတူစာသင်စာချလုပ်တာရင်အတူတူပညာသင်ကြားတာရင်အတူတူဈေးရောက်ဈေးဝယ်လုပ်တာရင်အတူတူစိတ်တဲ့ညံ့တဲ့ပုံကိုယ်တွေဟာပစ္စုပန်ကြိုးပဲခံစားရပြီးတော့နိဗ္ဗာန်ရောက်တဲ့အထိကုသိုလ်ပါရမီမဖြစ်နိုင်စိတ်တဲ့မြင်မားသွားလို့ချင်းဖြစ်ရဘွားတိုင်းမှာနိဗ္ဗာန်ရောက်တဲ့အထိအကျိုးတွေပေးပြီးတော့ကြီးပွားတိုးတက်နိုင်တယ်ဆိုတာဒါဘုန်းကြီးကသိသိချင်းပါတယ်ဒါဘုန်းကြီးတို့အနေကောင်းရုံနဲ့မပြီးဘူးစိတ်တဲ့ကောင်းမှုသိအရေးကြီးတယ်ဆိုတာဘုန်းကြီးကပြောပြခြင်းဖြစ်တယ်အဲ့တော့ဘုန်းကြီးတို့တောင်မြုပ်ကန်တော်ဆရာတော်ဘုရားကြီးကလည်းပဲစိတ်ကောင်းရှိဖို့ကပထမဆိုပြီးတော့ဆုံးမထားတယ်။လောကမှာဘာပဲလုပ်လို့စိတ်ထားကောင်းဖို့သိလို့တယ်။လောကမှာဖျားလူကြီးဂောပကလုပ်တယ်စိတ်ထားမကောင်းရင်အကုသိုလ်ဖြစ်မှာပဲ။လောကမှာနိုင်ငံတော်ကိုအုပ်ချုပ်တယ်စိတ်ထားမကောင်းရင်အကုသိုလ်ဖြစ်မှာပဲ။မိမိတို့ရဲ့အိမ်မှာအိမ်တော်ဦးစီးလုပ်တယ်စိတ်ထားမကောင်းရင်အကုသိုလ်ဖြစ်မှာပဲ။စာသင်ပေးတဲ့ဆရာဆရာမကြီးလုပ်တယ်စိတ်ထားမကောင်းရင်အကုသိုလ်ဖြစ်မှာပဲ။ဈေးရောင်းဈေးဝယ်လုပ်တယ်စိတ်ထားမကောင်းရင်အကုသိုလ်ဖြစ်မှာပဲ။ဒါကြောင့်စိတ်ထားကောင်းမှုရည်ကြီးတယ်ဆိုပြီးတောင်မျိုးဆရာတော်ဘုရားကြီးကစိတ်ကောင်းရှိဖို့ပထမဆိုပြီးတော့မိန့်ကြားခဲ့ပါတယ်။မြတ်စွာဘုရားကလည်းပဲစိတ်တေနာနိယတိလောကောတဲ့။လောကကြီးကိုစိတ်ကဥဆောင်နေတဲ့။မနောပုဗ္ဗင်္ဂမာဓမ္မာမနောတိထာမနောမယာမနာတာစေပတန်နေနာဘာတတိဝါပရောကရောတိဝါတတောနံဒုက္ခမနွေတိသာယဝနုပါယိနီတဲ့။အဲ့တော့လောကမှာစိတ်ကကောင်းဆောင်နေတဲ့။စိတ်ထားကောင်းလေးနဲ့လှုပ်လိုက်လို့ရှိရင်လူရဲ့အမြဲတမ်းချမ်းသာဒုက္ခတွေကလိုက်တော့တာပဲအဲစိတ်ထားဆိုးဆိုးနဲ့ပြူမယ်ပျော်မယ်စိတ်နှလုံးသားတွေကမကောင်းဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်နောက်ဟာလဲလဲပင်းကနွားနောက်ကိုခြေရာနောက်ကိုနွားနဲ့ခြေနောက်ကိုလိုက်တယ်လို့ပဲဒုက္ခတွေကအမြဲတမ်းပဲလိုက်နိုင်တယ်ဆိုပြီးမြတ်စွာဘုရားကလည်းပဲစိတ်ရည်အကြည့်တဲ့အကြောင်းကိုဓမ္မပဒပါဠိတော်စတဲ့ပါဠိတော်တွေမှာဟောထားတာရှိပါတယ်ဒါကြောင့်မို့အနေလဲကောင်းစိတ်လဲကောင်းပြီတဲ့အနေကောင်းယုံနဲ့မပြီးဘူးစိတ်တဲ့ကောင်းမှနိဗ္ဗာန်ရောက်တဲ့အထိအကျိုးပေးပြီးတော့တိုးတက်ကြီးပွားနိုင်ပါတယ်ဆိုပြီးတော့တောင်မျိုးဆရာတော်ဘုရားကြီးကဆုံးမသွားပါတယ်ဘုန်းကြီးတို့နောက်ထပ်ဘုန်းကြီးပြောပြအောင်မယ်စိတ်တဲ့ကောင်းတာသိပြီးတော့ရေးကြည့်တဲ့အကြောင်းမိမိတို့ရဲ့သာသမီတွေတပည့်တွေမိမိတို့ရဲ့ဇနီးတွေခင်ပွန်းတွေပဝန်းကျင်တွေစိတ်ထားသိမြင်မြတ်ဖို့သိရေးကြည့်တဲ့အကြောင်းဘုန်းကြီးကသိစေခြင်းလို့ဒီတရားကိုဟောခြင်းဖြစ်ပါတယ်အဲ့တော့စိတ်ထားအမျိုးသားတစ်ယောက်မျိုးသမီးတစ်ယောက်ဖြစ်ဖြစ်ပေါ့တငယ်ချင်းနှစ်ယောက်ထားပါတော့ចောင်းသူနှစ်ယောက်ចောင်းသားနှစ်ယောက်ရှိတယ်ဆိုပါစို့နှစ်ယောက်လုံးစာကြိုးစားကြတာပဲတယောက်ကကြတော့ဘာဖြစ်လဲဆိုတော့မိဘတွေကနေပြီးတော့ဆရာဝန်ဖြစ်အောင်လုံးမမင်းဘဝတိုးတက်မှာဆိုပြီးတော့ဂိုက်တွေဘာတွေငှားပြီးတော့အင်ဂျင်နီယာကြီးဖြစ်စေခြင်းလို့ဂိုက်ငှားပြီးတော့စာကြိုးစားခိုင်းတယ်အမျိုးသားတစ်ယောက်မျိုးသမီးတစ်ယောက်ကတော့ဒီစိတ်နဲ့တန်းကြိုးစားတာမို့သူလည်းပဲကြိုးစားတာပဲ तू ကဘယ်လိုနည်းနဲ့ကြိုးစားလဲဆိုတော့ငါပညာတတ်မှဖြစ်မှာပညာတက်မှငါပညာနဲ့မိဘကိုလှုပ်ကျွေးမယ်ငါပညာတက်မှဝင်ွေရှိလာရင်ငါရဲ့သာသနာတော်ငါရဲ့လူမျိုးကိုငါတက်နိုင်တယ်မြတ်ဆင်းရဲတဲ့ပုံကိုယ်တွေကိုကူညီနိုင်တယ်ငါဆရာဝန်ချင်းမှဆင်းရဲနေတဲ့ပုံကိုယ်တွေကိုငွေမတက်နိုင်တဲ့ပုံကိုယ်တွေကိုစေတနာဆရာဝန်ချင်းနဲ့အကျိုးပြုပြီးတော့ငါကုသိုလ်ပါရမီတွေဖြစ်နိုင်တယ်ငါကိုယ်ကိုယ်တဲ့သာသနာကိုပညာတက်မှငွေရှိမှဖြစ်နိုင်မယ်ဆိုပြီးတော့ပညာတက်အောင်မျိုးသမီးတယောက်မျိုးသမီးတယောက်ကတော့ဒီနည်းနဲ့ကြိုးစားတယ်ဟိုတယောက်ကတော့မဟုတ်ဘူးဆရာဝန်ချင်းမှပြည့်စုံမှာအင်ဂျင်နီယာပြင်းမှပစ္စည်းပေါ်မှာအင်ဂျင်နီယာပြင်းမှချမ်းသာမှာယာတို့ကြီးမှဆိုပြီးတော့စစ်ဗိုလ်ကြီးတွေဖြစ်ချင်တာအင်ဂျင်နီယာဖြစ်ချင်တာဟာဒီစိတ်သက်ကြီးတွေသက်သက်နဲ့ပညာသင်ကြားတယ်ဆိုကြပါစို့အဲ့ဒီကလေးနှစ်ယောက်ကြီးလာပြီဆိုရင်ဘာကြိုးလဲရလဲရမလဲနည်းနည်းလေးတရားဓမ္မတွေစဉ်းစားကြည့်စမ်းပါနှစ်ယောက်လုံးကြိုးစားလိုက်တဲ့အတွက်ဘွယ်ဒီဂရီတွေရတာရင်လည်းပဲနှစ်ယောက်လုံးထူးချွန်ကြမှာပဲဘလို့စိတ်ထဲနဲ့ကြိုးစားနှစ်ယောက်လုံးအင်ဂျင်နီယာဖြစ်နိုင်တယ်စစ်ဗိုလ်ကြီးတွေဖြစ်နိုင်တယ်ဆရာဝန်ကြီးတွေဖြစ်သွားနိုင်တယ်။ဆရာဝန်ကြီးတွေဖြစ်သွားတဲ့အခါမှာဘာအကျိုးရလဲသွားထူးမလဲ။နည်းနည်းလေးကောက်ချက်ချကြည့်လိုက်။စောစောကလို့ပေါ့အင်ဂျင်နီယာဖြစ်မှဘဝတိုးတက်မှအင်ဂျင်နီယာဖြစ်မှဆရာဝန်ဖြစ်မှဘဝမှာပစ္စည်းဥစ္စာချမ်းသာမှာဆိုတဲ့စိတ်တဲ့နဲ့ကြီးပြင်းလာတဲ့ကလေးကဆရာဝန်အင်ဂျင်နီယာဖြစ်သွားရင်ဘာဖြစ်မလဲ။ဆရာဝန်ဖြစ်ရင်လည်းပဲအသက်ပြားဆရာဝန်ဖြစ်သွားတော့တာပဲ။ဘာကြည့်ပြင်ငွေနဲ့တိုင်းတာတာပဲဆင်းရဲတာချမ်းသာတာမလို့ဘူး။ဒီသေးကူရင်ဒီငွေရမှဖြစ်မှဆိုပြီးတော့ငွေလိုချင်တဲ့စိတ်နဲ့လှုပ်တော့ ူဘဝမှာသေတာသေသွားတယ်သူ့ရဲ့စိတ်ထားမကောင်းမှုဘူးတဲ့လူနာတွေပေါ်မှာငွေရဖို့ပဲကြည့်တယ်စေတနာတတ်တတ်နဲ့ကုတဲ့အခါဆိုတာအင်မတန်ရှားသွားတတ်တယ်တဲ့ငွေရဖို့ပဲကြည့်တယ်အင်ဂျင်နီယာဖြစ်လို့ရှိရင်ဘယ်နေရာလောက်ရင်ငါမှငွေပိုရတယ်ဆိုပြီးတော့ဒီစိတ်တတ်တယ်မွန်ပြီးတော့သူ့ရဲ့ပညာဟာသူ့အတွက်စိတ်ထားမကောင်းတဲ့အတွက်နိဗ္ဗာန်ရဖို့ဆိုတာဝေးရောတဲ့အပေမကြရင်တောင်မှကံကောင်းဘာဖြစ်လို့လဲအနေကောင်းပေမဲ့ဒုစရိုက်တွေမလုပ်ပေမဲ့စိတ်တဲ့ညံ့တဲ့အတွက်သူ့ရဲ့ကုသိုလ်ဟာညံ့စားဖြစ်သွားတဲ့အတွက်နိဗ္ဗာန်တည်းမရောက်စေနိုင်ဘူးတဲ့တန်ត្រာကျင်တယ်လက်ခါမှာလည်းပဲတခါတည်းံပေထိရောက်သွားနိုင်တယ်စောစောကလို့ပေါ့ပညာမြင့်လို့တဲ့စိတ်နဲ့ကြည်လာလို့ချင်းတိုင်းပြည်နဲ့လူမျိုးကိုအလုပ်ကျွေးပြုကျင်တဲ့စိတ်နဲ့မိဘတွေကိုပြုစုကျင်တဲ့စိတ်နဲ့ဆရာဝန်ဖြစ်လာတဲ့အင်ဂျင်နီယာဖြစ်လာတဲ့စစ်ဘိုလ်ဖြစ်လာတဲ့ကလေးတယောက်ကြတော့ဘာဖြစ်လဲကြီးလာတဲ့အခါမှာလူနာတွေပေါ်မှာပတ်သက်မရှိရင်မရှိသလိုမယူဘဲနဲ့တက်နိုင်နေမြတ်ကုသပေးတဲ့အင်ဂျင်နီယာဖြစ်လာလို့ရှိရင်လည်းပဲတိုင်းပြည်အတွက်ကောင်းအောင်ငါဘလို့တရားကြီးတွေဆောက်လိုက်စေတနာနဲ့လှုပ်လှုပ်သွားတတ်ပြီးတော့သူ့ရဲ့စေတနာကောင်းတဲ့အတွက်စိတ်ထားကောင်းသွားတယ်စိတ်ထားကောင်းတဲ့အတွက်သူဟာအနေလဲကောင်းစိတ်ထားကောင်းတဲ့အတွက်သူ့ရဲ့လုံသမျှဟာကုသိုလ်ပါရမီတွေဖြစ်သွားပြီးတော့နောက်ဆုံးနိဗ္ဗာန်တည်းမျက်မှောက်ပြုနိုင်တယ်ဆိုတာဒါဘုန်းကြီးကသိစေချင်ပါတယ်ဘုန်းကြီးတို့တန်ခါလောကမှာလည်းဒီတိုင်းပဲငယ်ငယ်တည်းရဲ့ဘွဲဒီဂရီလိုချင်လို့ဂုံလိုချင်လို့ကြောင်းပေါင်းကံကောင်းနဲ့နေချင်လို့ဆိုပြီးပညာသင်ကြရင်ဘွဲဒီဂရီတွေရမှာပဲဒီလိုမှမဟုတ်ဘဲနဲ့သာသနာတော်ကြီးကိုစာချပြီးတော့စာချမရှိလို့ရင်သာသနာတော်ကြီးအဆက်ပြတ်သွားနိုင်တယ်အဲ့တော့ငါစာချပုဂ္ဂိုလ်ဖြစ်အောင်လုပ်လို့ရှိရင်စာကြိုးစားမှဖြစ်မယ်ဆိုပြီးတော့ကြိုးစားလိုက်လို့ရှိရင်ဘာဖြစ်မလဲသူလည်းပဲပညာတတ်ဖြစ်မှာပဲကိုယ်တစ်ပါးလည်းပညာတတ်ဖြစ်မှာပဲတစ်ချိန်ကျတော့နှစ်ပါးလုံးကြောင်းနိုင်ဘုန်းကြီးတွေဖြစ်ကြမှာပဲသို့တော့ပညာတက်ခြင်းလို့ဘွဲဒီဂရီလိုခြင်းလို့ဂုံလိုခြင်းလို့နောက်ပြီးတော့ဘုံကြီးခြင်းလို့ကြောင်းကောင်းတန်ကောင်းနဲ့နေခြင်းလို့ပညာသင်ကြားတဲ့ဉာဏ်တော်ကကြောင်းဘုံကြီးဖြစ်လို့ရှိရင်လည်းပဲသူတပိတိကိုသူ့ပုံစံတိုင်းတွင်းပြီးတော့ဘွဲရအောင်လုပ်မယ်လူတွေသိအောင်နာမည်ကျော်အောင်ပူဇော်ပွဲတွေလုပ်မယ်ဒကာဒကာမတွေစီကနှီးမျိုးစုံနဲ့လှူခံမယ်ဆိုတဲ့စိတ်သက်တွေနဲ့ဘဝနေကုန်းချုပ်ပြီးတော့အနေကောင်းနေမယ်စိတ်သက်ညံ့နေတဲ့အတွက်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပါဘူးတခါတည်းရန်မှာချွတ်ချော်ပြီးတော့အပေလေးပါးတည်တန်ត្រာလန်းကိုဥတီသွားတတ်ပါတယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့သာသနာပြုကျင်တဲ့စိတ်စာချဘုန်းကြီးရှိမှသာသနာတည်မှစာချပေးတဲ့ပုဂ္ဂိုလ်မရှိအနှစ်တရာလောက်စာချတဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်သာသနာနောက်အနှစ်တရာကြာလို့ရှိရင်ကွယ်သွားနိုင်တယ်အဲ့တော့သာသနာတော်ကြီးမကွယ်အောင်ငါအုတ်တစ်ချက်သေးသေးပွင့်နေနဲ့စာချဘုန်းကြီးဖြစ်အောင်လုပ်မယ်စာချဘုန်းကြီးကောင်းဖြစ်ဖို့ဆိုတာပညာတတ်မှဖြစ်မှာဆိုပြီးတော့မှန်ကန်တဲ့စိတ်ထားနဲ့ကြိုးစားလာတဲ့ဘုန်းကြီးရလည်းပဲကြည်လာရင်ကြောင်းတိုင်ဘုန်းကြီးဖြစ်မှာပဲသို့တော့သူမွေးထုတ်လိုက်တဲ့တန်ခါတွေကလက်လာပါမငယ်ပဲနဲ့တကယ်ကိုသာသနာစိတ်တတ်နဲ့ပညာပါရမီကုသိုလ်ပါရမီဖြစ်ရေးနိဗ္ဗာန်ရောက်ရေးကိုပဲဥတည်ပြီးတော့သာသနာနဲ့လူမျိုးစုကိုဆောင်ပြီးတော့လောက်ရလည်းမှန်သွားတဲ့အတွက်အနေလည်းပဲမှန်တဲ့စိတ်ထားလည်းပဲကောင်းသွားတဲ့အတွက်သူ့ရဲ့လုံသမျှကုသိုလ်တွေကနိဗ္ဗာန်အထောက်ပံ့ဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်တည်းမျက်မှောက်ပြုနိုင်တယ်တဲ့ဒါပါလဲဆိုတော့စိတ်တတ်ကောင်းမှုအရေးကြီးတာကိုဘုန်းကြီးကပြောတာပါဒါကြောင့်မို့အနေကောင်းဖို့လိုအပ်တယ်လို့စိတ်သက်ကောင်းဖို့ကပို့ပြီးတော့ရေးကြည့်တယ်တဲ့ဒါကြောင့်တောင်ပြုဆရာတော်ဘုရားကြီးကစိတ်ကောင်းရှိဖို့ပထမဆိုပြီးတော့တတိပေးခဲ့တာပါဘုန်းကြီးတို့အတန်းကျောင်းနေမှာလည်းပဲစိတ်သက်စီကံပညာဆိုပြီးတော့စိတ်သက်ကိုဥတည်ပြီးတော့ရေးထားပါတယ်သို့တော့ဆရာဆရာမတွေတရားဒဂမတွေနားလည်မလဲတော့ဘုန်းကြီးမပြောတတ်ဘူးစိတ်သက်ဟာသိအရေးကြီးတဲ့အတွက်စိတ်သက်စီကံပညာဆိုတာခြေဆုံးတင်တာဆိုတာဘုန်းကြီးကဒါပြောခြင်းပါတယ်နောက်ပညာတက်ရမယ်တဲ့အနေလဲကောင်းစိတ်လဲကောင်းရည်ကောင်းကောင်းပညာတက်မှသာငါကြီးပွားမည်တဲ့အဲ့တော့ဘုန်းကြီးတို့ပညာတက်မှကြီးပွားမယ်ဆိုတဲ့ဘိုင်းမှာနှစ်ဘိုင်းခွဲပြောလို့ရပါတယ်အဲ့တော့အနေကောင်းတဲ့ပုဂ္ဂိုလ်စိတ်သက်ကောင်းတဲ့ပုဂ္ဂိုလ်ဟာပညာလိုလိုတက်သွားတော့တာပဲဘာဖြစ်လို့လဲဆိုတော့ဒီပုဂ္ဂိုလ်ဟာသာသနာအတွက်အလုပ်လုပ်ခြင်းနဲ့ဘုန်းကြီးဖြစ်လို့ရှိရင်လည်းပဲသာသနာမှာစာချပုဂ္ဂိုလ်ဖြစ်ခြင်းနဲ့အလကားနေတဲ့ပုဂ္ဂိုလ်မဖြစ်ခြင်းဘူးစာချတဲ့ပုဂ္ဂိုလ်ဖြစ်မှသာသနာတော်ကြီးဆက်မပြတ်ဖြစ်မှတပည့်မျိုးဆက်တွေဆက်လက်ပေါ်ထွက်တာစာချဘုန်းကြီးတွေကမွေးဖွားပေးတာပါတရားတော်ဘုန်းကြီးတွေကမွေးဖွားပေးတာမဟုတ်ပါဘူးတရားပြတဲ့ဘုန်းကြီးတွေကမွေးဖွားပေးတာမဟုတ်ပါဘူးအဲ့ဒီတရားပြတဲ့တရားဟောတဲ့ဘုန်းကြီးကိုစာချဘုန်းကြီးတွေကမွေးဖွားပေးတာဆိုတာသဘောပေါက်ပြီးတော့ဩစာချဘုန်းကြီးဖြစ်ရတာသာသနာမျိုးဆက်မပြတ်အောင်လုပ်ပေးတာရောက်ပါလားအဲ့တော့သာသနာမျိုးဆက်မပြတ်အောင်လုပ်တယ်စာချဘုန်းကြီးဖြစ်ဖို့ဆိုတာပညာတက်မှဖြစ်မှဆိုပြီးတော့အဲ့ဒီစိတ်သက်လေးကောင်းသွားတယ်စိတ်သက်လေးပြင်းထန်တယ်ဆိုရင်ပညာမတင်ပါနဲ့လို့ပြောလည်းပဲမရတော့ပါဘူးပညာကိုမျက်မျက်နိုးနိုးနဲ့ကိုသင်လိုက်တဲ့အတွက်ပညာတက်ကြည့်အလိုလိုဖြစ်သွားမှာပါတဲ့ဒါကြောင့်မို့အနေလဲကောင်းစိတ်လဲကောင်းကြီးကောင်းကောင်းပညာတက်မှသာငါဟာကြီးပွားမည်ဆိုတဲ့နေရာမှာအနေကောင်းမှုနဲ့စိတ်သက်ကောင်းမှုကိုသာပြုပြင်ပေးလိုက်ပညာဟာအလိုလိုတက်သွားမှာပါပူပင်စရာမလိုပါဘူးသားရသမီးတွေလည်းပဲပညာတတ်ဖြစ်မှအသိလိမ္မာဉာဏ်ပညာရှိမှဘာဖြစ်မလဲအသိလိမ္မာဉာဏ်ပညာရှိမှလောကနဲ့လူမျိုးတွေအကျိုးကိုဆောင်ရွက်နိုင်တယ်ဒီလိုစိတ်ထားကောင်းမှဘာဖြစ်မလဲပညာတတ်မှ ဘုန်းကြီးတို့လောကကျိုးသာသနာကျိုးကိုဆောင်ရွက်ပြီးတော့နိုင်ငံကျိုးကိုဆောင်ရွက်ပြီးတော့ပညာပါရမီတွေပြည့်ပြီးတော့နိဗ္ဗာန်ကြီးမျက်မှောက်ပြုနိုင်တယ်အဲ့တော့ငါပညာတတ်အောင်လုံးမဖြစ်မှာပညာတတ်မှာအများအကျိုးကိုကြည်ကြည်ပြန့်ပြန့်ဆောင်ရွက်နိုင်မှာဆိုတဲ့သိသွားတဲ့စိတ်တတ်ပန်းရှင်တယောက်စိတ်ကောင်းပန်းရှင်တယောက်မျိုးသားတယောက်မျိုးသမီးတယောက်ဟာမင်းပညာမကြိုးစားပါနဲ့လို့ပြောလို့မရတော့ပညာကိုမျက်မျက်နိုးနိုးနဲ့ကိုကြိုးစားတော့တာမိဘကြောက်လို့မဟုတ်ဘူးခိုက်ကခိုင်းလို့မဟုတ်တော့ဘူးသူကသူကိုပညာတတ်မှာဆရာဝန်ဖြစ်မှာလူနာတွေကိုပြုစုနိုင်မှာအင်ဂျင်နီယာဖြစ်မှာတိုင်းပြည်ကိုလှုပ်ကျွေးနိုင်မှာဆိုတဲ့စိတ်သက်ကိန်းသွားပြီဆိုရင်ပညာမတင်တဲ့လူတားလို့မရဘူးအလိုလိုပညာကြိုးစားပြီးတော့ပညာတတ်ကြည့်လို့လူဖြစ်သွားပါတယ်ဒါကြောင့်ပညာတက်ဖို့ဆိုတဲ့အပိုင်းမှာအထူးတလည်းလှုပ်ရှားမလိုတော့ဘူးတဲ့အနေကောင်းအောင်စိတ်ကောင်းအောင်ပဲဘုန်းကြီးတို့ကပြုပြင်ပေးရပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ခုကြောင်းတိုင်မှာလည်းပဲဒီနည်းတွေကိုပဲကျင့်သုံးပေးနေပါတယ်ယနေ့တက္ကဥမြင့်ဆွေတက္ကမတော်ဆွေဆွေဝင်းနေတဲ့ကောတရားနာပရိသတ်တွေလည်းပဲဒီအနေလဲကောင်းစိတ်လဲကောင်းရည်ဆိုတဲ့ဒီအင်္ဂါနှစ်ချက်ကိုပဲဂရုစိုက်ပြီးတော့ပြုပြင်ပေးလိုက်ပါနောက်ပိုင်းမှာပညာတက်ဖို့ဆိုတာမခေရင်ဘူးဆိုတာသဘောပေါက်သွားပါလိမ့်မယ်။ပညာဆိုတာနောက်ပိုင်းမှာကုသိုလ်ကိုအကုသိုလ်မှန်သိတာအကုသိုလ်ကိုအကုသိုလ်မှန်သိတာဆိုတာတွေကလည်းပဲစိတ်ထားကောင်းတဲ့ပုဂ္ဂိုလ်အတွက်မှာတမာရီအားကောင်းလာပါတယ်။တမာရီတော့ယထာကုတံပဇာနာတိတမာရီရှိစိတ်ထားကောင်းလာပြီဆိုလို့ရှိရင်ကုသိုလ်ကိုကုသိုလ်မှန်လိုလိုသိသွားပါတယ်။အကုသိုလ်ကိုအကုသိုလ်မှန်သိသွားပါတယ်။ဒါနာပြုတာဘယ်ဘုံပကသနာနဲ့လှုပ်တာဆိုတာမကောင်းဘူးဒီလိုခွဲခြားသိသွားပါတယ်။ဒါနလုတ်တာဟာလူကံပုဂ္ဂိုလ်ကြီးချမ်းသာစေလို့တဲ့မေတ္တာတရားနဲ့ပြုတာကောင်းတယ်။နိဗ္ဗာန်ဥတည်ပြီးတော့စိတ်ညွတ်ပြီးတော့လုတ်တာကောင်းတယ်ဆိုပြီးတော့ဒါနလုတ်တဲ့နေရာမှာဘလို့စိတ်ထားနဲ့လုတ်ရင်ကောင်းတယ်။ဘလို့စိတ်ထားနဲ့လုတ်ရင်မကောင်းဘူးဆိုတာစိတ်ထားကောင်းလာတဲ့တမာရီအားကောင်းလာတဲ့ဆိုရင်အလိုလိုခွဲခြားပြီးတော့တည်ပြီးဖြစ်ပြီးတော့ပညာတတ်တဲ့ပုဂ္ဂိုလ်အသိလိမ္မာဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအလိုလိုဖြစ်သွားပါတယ်။ဒီတတ္တိယအင်္ဂါဟာအနေကောင်းစိတ်ကောင်းလို့ရှိရင်အလိုလိုပြီးတယ်လို့ဘုန်းကြီးကတော့ယုံကြည်ပါတယ်။ဒီအတိုင်းလည်းပဲကျင့်သုံးနေပါတယ်တခါတခါမှတွေလည်းပဲဒီတရားကိုနာပြီးတော့အလုံးမိမိရဲ့သာသမီတွေတူတွေတူမတွေတပည့်တွေကိုတက်နိုင်တယ်မြကောင်းအောင်ပြုစုနိုင်တဲ့ဥယျာဉ်မှုကောင်းတွေဖြစ်နိုင်ကြပါစေအဲ့ဒီလိုဥယျာဉ်မှုကောင်းတွေဖြစ်နေသားတွေသမီးတွေတိုင်းပြည်အတွက်လူမျိုးအတွက်သာသနာအတွက်ပြုစုနိုင်ပြီးတော့ကုသိုလ်ပါရမီတွေတဖြည်းဖြည်းရင့်တန်ပြီးတကာလနောက်ဆုံးမှာမဉ္ဉံဖူဉ္ဉံဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲအားလုံးပဲဒီနေ့ကုသိုလ်တွေကနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးရေစက်ချကြစို့ရေစက်ကမပါလို့ရှိရင်လည်းပဲလက်အုပ်ချီလိုက်ဆိုကြ